Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတသရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်မေလ30ရက်ပုထုနေ့ညဖက်9:00နာရီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းတိုမီတာ25 32နဲ့58တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။ကျမသင်ကြီးထိုက်ပါရှင်။တရုတ်ကွန်ပစ္စည်းတွေပေါ်အမေရိကန်ဘက်ကအခွန်တိုးကောက်လာရင်လက်တုံ့ပြန်မယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။အစ္စရေးနဲ့ပြစ်ခတ်ရက်စဲရေးသဘောတူညီချက်ရပြီလို့ပါလက်စတိုင်းဘက်ကဒီကနေ့ပြောဆိုထားပြီးတဲ့နောက်အစ္စရေးနဲ့ဂါဇာနယ်ဇက်မှာတိုက်ပွဲတွေဆဲသွားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင်။ကောင်းပါပါရှင်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်မှုတိုးတက်မလာဘူးဆိုတဲ့အမေရိကန်ရဲ့နောက်ဆုံးအစိုးရခန်းစာဖော်ပြချက်ကိုမြန်မာအစိုးရကကန့်ကွက်လိုက်ပါတယ်။
ကြတိကဘာပေါ်မှာရှိတဲ့ဒီတိနိုင်ငံမှာမရှိတဲ့ကြားလို့ဖြစ်ပါတယ်။ဒါကြောင့်ကြည့်ပြရသည်ကျွန်တော်တို့လွတ်လပ်တော်ပြည်တော်ကြောအပြည့်ဝပြည်သားချင်းဖြစ်တယ်ဆိုတာကိုကျွန်တော်အသိပေးရ
တာ။တာတနာရေးရညွန်ကြားရေးမှုဦးအောင်ဆောင်ဝင်ပြောသွားတာပါရှင်။အပြည့်စုံကိုတော့မကြခင်ကြားကြမှာပါ။ဒီနောက်မှာတော့မြန်မာဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးအမေရိကန်ဆက်အမတ်ကြီးအမြင်ကိုကြားကြမှာဖြစ်တယ်လို့မြန်မာတက္ကသိုလ်ရေးစာသင်ကျောင်းတွေမှာကျင်းပတဲ့ဆွေးနွေးဟောပြောပွဲအပေါ်ကန့်သက်လိုက်တဲ့အမိန့်ပေါ်ပညာရေးလောကကပညာရှင်တို့ရဲ့အမြင်ကိုလည်းသင်ပြသွားမှာပါဒုတိယပိုင်းနိုင်ငံမှာတော့ဦးကျော်စံလာရဲ့မြန်မာအရေးသုံးသပ်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရထားတဲ့သတင်းတွေကိုမှတ်သင်ထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်တရုတ်ကွန်ပစ္စည်းတွေအပေါ်အခွန်အကြီးအကျယ်တိုးမြှင့်ကောက်ခံမဲ့အစီအစဉ်အတိုင်းအမေရိကန်ဘက်ကဆက်လုပ်မယ်ဆိုရင်တရုတ်ဘက်ကလည်းလက်တုံ့ပြန်မယ်လို့ပြောဆိုလိုက်ပါတယ်ထူးခြားတဲ့ထုတ်လုပ်မှုနည်းပညာသုံးထားတဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံဖို့စီစဉ်ထားကြောင်းမနေ့အင်္ဂါနေ့မှာအမေရိကန်အစိုးရကြေညာချက်ကဖော်ပြခဲ့တာပါနည်းပညာလွှဲပြောင်းမှုညာနာပစ္စည်းမူပိုင်ခွင့်နဲ့တီထွင်မှုတို့အပေါ်လေးစားမှုနဲ့အတူတရုတ်ရဲ့လုပ်ပုံကိုင်ပုံအပေါ်တုံ့ပြန်တဲ့အနေနဲ့အခုလိုအခွန်တိုးကောက်ဖို့ရည်ရွယ်တာလို့ကြေညာချက်မှာဖော်ပြပါတယ်အမေရိကန်အစိုးရရဲ့ညှိနှိုင်းချက်အပေါ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြင်းပြင်းထန်ထန်ဝေဖန်ပါတယ်။အမေရိကန်အစိုးရဟာအရင်လက်ထက်ကလုပ်ပုံကိုင်မှုနေနဲ့ကွဲလွဲဆန့်ကျင်ပြီးထင်ရှားဆိုင်နေတာဟာဆိုရင်နိုင်ငံတကာဆက်ဆံရေးမှာယုံကြည်စိတ်ချရမှုပျက်စီးသွားမဲ့အန္တရာယ်ရှိနေတယ်လို့ဟွာကသတိပေးပြောဆိုပါတယ်။ကုန်သွယ်ရေးစစ်ပွဲကိုတရုတ်ဘက်ကမကြောက်ဘူးလို့ဟွာချောင်ရင်ကပြောဆိုပြီးအခွန်တိုးကောက်လာရင်တော့ပြင်းပြင်းထန်ထန်ကင်တွယ်ဆောင်ရွက်မယ်လို့လည်းပြောဆိုထားပါတယ်ရှင်။
အစိုးရနဲ့သဘောထားကွဲလဲတဲ့ရုရှားသတင်းစာဆရာတူ Ukraine နိုင်ငံ Kiev မြို့တော်မှာတပ်ဖြတ်ခံရမှုဟာရုရှားလက်ချက်ဖြစ်တယ်လို့ Ukraine ဘက်ကဆွဆဲချက်ကိုရုရှားဆွေးရတာဝန်ရှိသူတွေကပယ်ချလိုက်ပါတယ်။နိုင်ငံရေးအရာချင်းကြောင့်နောက်ရှက်မှုတွေကြောင့်ဆိုပြီး Ukraine နိုင်ငံကိုတင်းရှောင်နေတဲ့ရုရှားသတင်းစာဆရာ AKD Bachenko ဟာတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရကြောင်း Kiev မြို့တော်မှာရှိတဲ့ရဲတပ်ဖွဲ့ကပြောပါတယ်။အစသောက်ဝေပြီးပြန်လာ Kiev မြို့တော်ကသူနေထိုင်ရာတိုက်ခန်းတွဲတစ်ခုလှေကားမှာပဲမနေ့ကနောက်ကျောကနေအပြစ်ခံခဲ့ရတာလို့ရဲကပြောပါတယ်။အသက်42နှစ်အရွယ်ရုရှားသတင်းသမားအသက်ခံရတဲ့သတင်းကြောင့်လူပေါ်ကိမက်တွေအန်အားသိမ့်ခဲ့ကြသလိုယူကရိန်းရှေ့ဘက်မှာခွဲထည့်ရေးအတွက်တော်လှန်ပုံကံမှုတွေကိုအားပေးထောက်ခံခဲ့ပြီးခရိုင်းမီးယားဒေသကိုလည်းသိမ့်ပိုက်ခဲ့တဲ့ရုရှားနဲ့ယူကရိန်းအစိုးရကြားဆက်ဆံရေးမှာနောက်ထပ်တင်းမာစရာတစ်ခုလည်းဖြစ်ခဲ့ရတာပါရုရှားသတင်းတောက်ဟာသူလုံနေတဲ့အလို့ကြောင့်အသက်ခံရတာဖြစ်နေကြောင်းလည်းမနေ့နောက်မှရုပ်မြင်သံကြားထုတ်လွှင့်ချက်မှာရဲတပ်ဖွဲ့ကြီးအကဲအန်ရီခရစ်ချန်ကိုကမှတ်ချက်ပြီးပြောဆိုခဲ့ပါတယ်။တည်ဆုံးသူတရင်တော်ရဲ့ယူသားမှုနဲ့ခိုင်မာတဲ့ယက်တီချက်ပေါ်ရုရှားအာဏာရှင်ရဲ့ရန်တရားကခွင့်လွှတ်နိုင်ဖို့မရဘူးလို့လည်းအသက်ခံရတဲ့သတင်းထွက်ပေါ်လာပြီးနိုင်ပိုင်းအကြမှာပဲယူကရိန်းဝန်ကြီးချုပ်ဗိုလိုဒီမာဟာရိုစမန်က Facebook ကနေပြောဆိုခဲ့တာပါ။ရုရှားဆွေရရဲ့စုံစမ်းစစ်ဆေးရေးကော်မတီကတော့တက်ဖြတ်ခံရမှုအတွက်တရားစုံစမ်းနေကြောင်းပြောပါတယ်။ရုရှားနိုင်ငံသားဝန်ကြီးဌာနကလည်းယူကရိန်းအာဏာပိုင်ကြီးအနေနဲ့စုံစမ်းစစ်ဆေးမှုတွေအစွမ်းကုန်တချင်းလုပ်ဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တယ်လို့သက်ဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကစုံစမ်းစစ်ဆေးမှုတွေကိုဦးဆောင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
။အီဂျစ်တို့ဂျာဝင်ဆောင်ရွက်ပေးမှုအရာအစ္စရေးနဲ့အပြစ်ခတ်ရစေးရေးသဘောတူညီမှုရပြီလို့ပါလက်စတိုင်းရာရှိတွေကပြောဆိုလိုက်တာနဲ့အတူဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အစ္စရေးနဲ့ဂါဇာနယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုတွေညှော်နှဲသွားပါတယ်။သဘောတူညီချက်နဲ့ပတ်သက်ပြီးအစ္စရေးအရာရှိတွေဘက်ကအတိမပြုပါဘူး။ဒါပေမဲ့လည်းဂါဇာဘက်ကစစ်သွေးကြွတွေရဲ့လက်နက်ကြီးတွေဒုံးကျည်တွေနဲ့ပစ်ခတ်မှုရက်ရင်အစ္စရေးဘက်ကလည်းတုံ့ပြန်တိုက်ခိုက်မှုရက်မယ်လို့ပြောဆိုထားပါတယ်။ပါလက်စတိုင်းသိမ်းပိုင်နယ်မြေရဲ့နေဆက်ဒေသတွေကိုဥတီပစ်ခတ်တဲ့ဒုံးကျည်တွေကိုအစ္စရေးဘက်ကအိုင်ယွန်ဒုံးဒုံးရံကာကွယ်ရေးစနစ်နဲ့ကြားပြတ်ဖျက်ချခဲ့ပြီး ဂါဇာကမ်းမြောင်ဒေသကဟာမတ်စ်ပြစ်မှတ်တွေကိုညပိုင်းမှာအစ္စရေးဘက်ကတိုက်လေယာဉ်တွေရဟတ်ယာဉ်တွေတုံးပြီးလေးချောင်းကနေထပ်ပြီးတော့တိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုခဲ့တာပါ။ဒုံးကျည်နယ်လက်နက်ထုတ်လုပ်ရေးစခန်းနေရာတွေစစ်တပ်အဆောက်အဝင်တွေနဲ့လေးချင်ရေးအဆောက်အဝင်တွေကိုပြစ်မှတ်ထားပြီးလေးချောင်းကနေတိုက်ခိုက်ခဲ့တာလို့အစ္စရေးကာကွယ်ရေးတပ်ဖ ကျန်းဖက်အဖွဲ့ကပြန်လုပ်လာတာလို့လေအစ္စရိကာကွယ်ရေးတပ်ဖွဲ့ကပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမျိုးတော်ကာဘူးကပြည်ထောင်စုဝန်ကြီးဌာနရုံးချိုကိုဒီကနေ့ပိုကြုံးနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးသေဆုံးသွားပါတယ်။ဝန်ကြီးရုံးအဆောက်အအုံဝင်အပြင်ကလုံခြုံရေးစစ်ဆေးရေးကိမှကာဗွန်ပေါက်ခွဲပြီးစတင်တိုက်ခိုက်လိုက်တာပါလက်နက်ကင်တိုက်ခိုက်ရေးသမားအဖွဲ့ကအဆောင်ကိတ်ကိုဖျက်ချဝင်ရောက်ပြီးအဆောက်အဦးဝင်အတွင်းကိုဝင်ရောက်တိုက် င်းတက်ခဲမှုကဘာတူလက်ချက်ဆိုတာတော့မသိရသေးပါဘူး။အမေရိကန်ထောက်ပံ့ထားတဲ့အာဖဂန်ဆွေရပေါ်တာလီဘန်တို့ရဲ့ຫນွေဥရသည့်ထိုးစစ်တွေမှာမြို့တော်ကဘူးကိုတိုးပြီးတော့တိုက်ခိုက်ဖို့တာလီဘန်တို့ကအခိုင်အမာပြောဆိုထားပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းရဲ့ MH370 လေယာဉ်ဘယ်ရောက်သွားတယ်လဲဆိုတာနဲ့ပတ်သက်ပြီးသဲလွန်စာသစ်တွေတွေ့တာနဲ့ရှားပွေရေးပြန်လုပ်မယ်လို့မလေးရှားဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ပျောက်ဆုံးလေယာဉ်ကိုရှားပွေနေတဲ့အမေရိကန်ခြေစိုက် Ocean Infinity ကုမ္ပဏီကစတူရန်ကီလိုမီတာ13,200ရှားပွေပြီးတဲ့နောက်၃လကြာရှာပွေရေးလုပ်ငန်းတွေကိုမနစ်အင်္ဂါနေ့မှာအဆုံးသတ်ခဲ့တာပါမတွေ့နိုင်တဲ့နေရာမှာဆက်ပြီးမရှာနိုင်တော့တဲ့အခြေအနေပါလို့ဝန်ကြီးချုပ်မဟာတရားမိုဟာမက်ကဒီကနေ့ဗုဒ္ဓဟူးနေ့မှာသတင်းထောက်တီကိုပြောပါတယ်လူပေါင်း239ဦးလိုက်ပါခဲ့တဲ့ Boring 93လုံးလေယာဉ်ကကွာလာလမ်ပူကနေဘေကျင်းမြို့တော်ကိုပြန်တန်းခဲ့စဉ်2014ခုနှစ်မတ်လ10ရက်နေ့မှာပျောက်ဆုံးခဲ့ရပြီးကမ္ဘာလေကြောင်းပြန်တန်းမှုမှာအဆန်းကျယ်ဆုံးဖြစ်ရပ်တစ်ခုဖြစ်ခဲ့ပါတယ်ဒေါ်လာတန်150ကျော်သုံးပြီးအိန္ဒိယသမုဒ္ဒရာအတွင်းစတူရန်ကီလိုမီတာ13,900ကျော်လောက်ကိုရှာဖွေခဲ့ပြီးတဲ့နောက်မှာဩစတြေးလျမလေးရှားနဲ့တရုတ်အစိုးရတို့ဘက်ကလည်းတရားဝင်ရှာဖွေမှုတွေကိုအဆုံးသတ်ထားတာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာကြွေးမီရွှေချနိုင်ရေးရည်ရွယ်ပြီးတရုတ်နိုင်ငံနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ဒေါ်လာဘီလီယံနဲ့ချီကုန်ကြမဲ့အခြေခံအဆောက်အအုံလုပ်ငန်းတွေကိုပြန်လည်ညှိနှိုင်းဖို့ဝန်ကြီးချုပ်တဲ့မဟာတီးယားမိုဟာမက်ကကြိုးပမ်းနေချိန်မှာပဲနိုင်ငံဆက်ဆံရေးကိုပြန်လည်ထင်ကြီးဖို့မလေးရှားနဲ့တရုတ်နိုင်ငံတို့နီးလန်းရှာနေကြပါတယ်မလေးရှားနိုင်ငံမှာပြည်ပကတည်းကယင်းနီမြို့နယ်နဲ့နိုင်ငံကြီးအနက်အမေရိကန်ဂျပန်စင်ကာပူနိုင်ငံတွေကိုကျော်လွန်ပြီးတရုတ်နိုင်ငံကဒေါ်လာ 3.38 ဘီလီယံနဲ့ဦးဆောင်နေတာပါအဓိကကျတဲ့အခြေခံအဆောက်အအုံစီမံကိန်းတွေကိုတော့ဝန်ကြီးချုပ်ဟောင်းနဂျစ်ရဇက်ဆိုရလက်ထက်မှာသဘောတူခဲ့တာပါအဓိကသဘောတူညီချက်တစ်ခုဖြစ်တဲ့ဒေါ်လာ 14 ဘီလီယံကုန်ကြမဲ့အရှိတ်အဝါကံယူရန်ယထာလန်ကြောင့်အပြင်ကုန်ထုတ်လုပ်ငန်းတွေအင်ဂျင်နီယာလုပ်ငန်းတွေနဲ့အစိုးရငွေကြေးစာချုပ်တွေမှာတရုတ်နိုင်ငံကယင်းနီမြုပ်နှံထားတာပါတရုတ်နိုင်ငံရဲ့အကျွေးတွေများလွန်းတဲ့ပေါ်ဆွေးရမှုတွေဟာပြီးခဲ့တဲ့မလေးရှားရွေးကောက်ပွဲမှာအရေးပါတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်တရုတ်နိုင်ငံခေတ်သစ်ပိုလမရဲ့တစ်စိတ်တစ်ပိုင်းဖြစ်တောင်တရုတ်ပင်လယ်နဲ့ထိုင်းနိုင်ငံနယ်စပ်ကိုဆက်သွယ်ပေးမဲ့ကီလိုမီတာ688ရှည်လျားတဲ့လမ်းကြောင်းမှာမလေးရှားနိုင်ငံအရှိတ်ဘက်ကံယူရန်ယထာလန်စီမံကိန်းဟာအဓိကအစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်မလေးရှားဆိုတာတစ်ကတော့တရုတ်နိုင်ငံနဲ့သဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းမဲ့အစီအစဉ်ဟာနိုင်ငံကုန်ထုတ်လုပ်မှုပမာဏရဲ့80ရာခိုင်နှုန်းအထိရှိနေတဲ့ဒေါ်လာ 251.32 ဘီလီယံကျွေးမီကိုရွှတ်ချနိုင်မှုဖြစ်ကြောင်းပြောဆိုထားတာပါအခြေခံစောက်ဝင်စီမံကိန်းတွေနဲ့တရုတ်နိုင်ငံရဲ့ယင်းနီမြုပ်နယ်မှုတွေပြင်အထူးသဖြင့်တရုတ်လုံသမားတွေနဲ့ကျွမ်းကျင်သူတွေပေါ်မိခိုအားထားနေရတာတွေကိုပြန်လည်ဆက်စပ်မှာဖြစ်ကြောင်းလဲဝန်ကြီးချုပ်တဲ့မဟာတီးယားကပြောဆိုပါရခင်ဗျာ
မကြသေးခင်လတွေအတွင်းအပြန်အလှန်ပြစ်ခတ်မှုတွေကြောင့်လူသားစင်နဲ့ချီတေဆုံးရတဲ့ဖြစ်ရပ်တွေကြုံခဲ့ရပြီးတဲ့နောက်ဟိမဝန္တာတောင်နှန်းဒေသကပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားမှာ2003ခုနှစ်အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုလိုက်နာဖို့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံတို့အကြားသဘောတူလိုက်ကြပါတယ်။အထူးဆက်သွယ်ရေးလိုင်းကနေဆွေးနွေးမှုတွေအတွင်းပဋိပက္ခဖြစ်မဲ့အခြေအနေတွေကိုအဆုံးသတ်ဖို့နှစ်ဖက်သဘောတူခဲ့ကြောင်းပါကစ္စတန်စစ်တပ်ကဒီကနေ့ကြေညာပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့အိန္ဒိယချင်းနှစ်နိုင်ငံကြားကကက်ရှမီးယားဒေသမှာလက်နက်ငယ်တွေလက်နက်ကြီးတွေနဲ့ အပြန်အလှန်ပြစ်ခတ်မှုတွေကြောင့်အိန္ဒိယနိုင်ငံဘက်ခြမ်းကထောင်တောင်းချီတဲ့ဒေသခံတွေဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။အိန္ဒိယနိုင်ငံကတော့ပါကစ္စတန်နဲ့ပူးပေါင်းမှုကက်ရှမီးယားဒေသမှာခွဲထွက်ရေးအတွက်ပုံကန်နေတဲ့သဘုံတွေကိုပါကစ္စတန်နိုင်ငံကအားပေးထောက်ခံနေတယ်လို့စွပ်စွဲထားပါတယ်။ပါကစ္စတန်ကတော့အိန္ဒိယရဲ့စွပ်စွဲချက်ကိုညှင်းပါတယ်။1948ခုနှစ်ဗြိတိန်ကိုလိုနီလောက်ကလွတ်မြောက်လာခဲ့တဲ့ဟိန္ဒူအများစုရှိရာအိန္ဒိယနိုင်ငံကနေမွတ်စလင်အများစုဖြစ်တဲ့ပါကစ္စတန်နိုင်ငံအဖြစ်ခွဲထွက်သွားပြီးတဲ့နောက်ကက်ရှမီးယားနယ်စပ်ဒေသပိုက်ဆံမှုအတွက်နှစ်နိုင်ငံကြားစစ်ပွဲကြီးနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်
။ American Starbucks Coffee Company ကနိုင်ငံတော်ဝန်မှရှိတဲ့သူ့ရဲ့စိုင်ငွေပေါင်း 8,000 ကိုအင်္ဂါနေ့ကတရက်တာပိတ်ပစ်ခဲ့ပြီးဒီကော်ဖီဆိုင်တွေမှာခွဲခြားဆက်ဆံမှုတွေမရှိစေဖို့အတွက်ဝန်ထမ်းပေါင်း 35,500 ကို၄နာရီကြာတင်နှံပေးခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းက Philadelphia မြို့က Starbucks Coffee ဆိုင်တစ်ခုမှာလူမင်းအမျိုးသား2ဦးဖမ်းဆီးခံခဲ့ရတဲ့ဖြစ်ရပ်ကြောင့်အခုလို Starbucks ဆိုင်တွေပိတ်ပြီးဝန်ထမ်းတွေကိုဆက်ဆံရေးတင်နန်းတွေပေးခဲ့တာပါ။ Coffee ဆိုင်ထဲမှာဘာမှမဝယ်ပဲတငယ်ချင်းကိုထိုင်ဆောင်နေကြတာလို့ဆိုတဲ့လူမင်းအမျိုးသား2ဦးကို Starbucks ဝန်ထမ်းတဦးကရဲခေါ်ပြီးတော့ဖမ်းဆီးခံခဲ့ရတဲ့ပတ်သက်လို့ဒါဟာလူမျိုးရေးခွဲခြားတဲ့လုပ်ရည်ဆိုပြီး Starbucks ဘော်ဝေဖန်ကန့်ကွက်မှုတွေပြင်းပြင်းထန်ထန်ရှိခဲ့ပါတယ်။ဒီဖြစ်ရပ်နောက်ပိုင်းအခုလိုတင်နန်းတွေပူချရတဲ့အဓိကချက်ကတော့လူမျိုးရေးကွဲပြားမှုတွေမရှိတဲ့အောင်လုပ်ပြီးဆက်ဆံတာမျိုးထက်ကွဲပြားမှုကိုလက်ခံပြီးခွဲခြားဆက်ဆံတာမျိုးမလုပ်ဖို့ဖြစ်တယ်လို့ Starbucks Company အကြီးအကဲ CEO Kevin Johnson ကပြောပါတယ်။ဖမ်းဆီးခံခဲ့ရတဲ့ Nelson နဲ့ဒီ Robinson တို့နှစ်ဦးကိုတော့ဘလောက်ဆိုတာအတိအကျမသိရသေးတဲ့ငွေကြေးပမာဏတစ်ခုနဲ့အမှုကိုကြေးရေးခဲ့ပြီးသူတို့နှစ်ဦးရဲ့ပညာရေးဈေးတွေကိုလည်း Starbucks ကကြက်ခံပေးမယ်အကြောင်းကန့်လန့်ခဲ့ပါတယ်ခင်ဗျာ။
တရုတ်ဘက်ကကန့်ကွက်မှုတွေတိုးလာပြီမဲ့လို့လဲတောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေအနီးမှာအမေရိကန်စစ်သင်္ဘောတွေဆက်ပြီးခုံမောင်းသွားလာမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်လွတ်လပ်စွာရေချောင်းသွားလာမှုဆိုင်ရာဥပဒေတွေအရသင်္ဘောတွေခုံမောင်းနေတာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျေမက်တစ်ကလည်းပြောပါတယ်ဒီလိုခုံမောင်းသွားလာမှုအပေါ်မှာတရုတ်တနိုင်ငံတဲကသာဆန့်ကျင်ကန့်ကွက်နေတာကိုလဲကာကွယ်ရေးဝန်ကြီးမက်တစ်ကထောက်ပြပြောဆိုပါတယ်တောင်တုပ်ပင်လယ်ပြင်အတွင်းကကျွန်းတွင်ပေါ်မှာတရုတ်ဘက်ကစီးရစ်တိစောက်မှုတွေလုပ်နေတာကိုထောက်ပြပြီးဒီနှစ်ကုန်ပိုင်းမှာလုံမဲ့ Rainback နိုင်ငံတကာပင်လယ်ပြင်စီးရစ်လေ့ကျင့်မှုကြီးမှာပါဝင်ဖို့တရုတ်ကိုဖိတ်ကြားထားချက်ကိုလည်းအမေရိကန်စစ်ဌာနချုပ်ကပြီးခဲ့တဲ့သတင်းပတ်မှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်ရှင်ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကွန်အောင်လို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေဟာတိုးတက်လာမှုမရှိသေးဘူးလို့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံအမတ်ကြီးကပြောလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းကအတိုင်းအတာဒေသတချို့မှာလည်းဘာသာရေးအရဖိနှိပ်မှုတွေရှိနေတယ်လို့သူကထောက်ပြပါတယ်။အင်္ဂါနေ့တော့အမေရိကန်နိုင်ငံခြားရေးဌာနမှာ2019ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုထုတ်ပြန်ခဲ့တာပါ။ဒီအကြောင်းကောင်းအောင်ကတင်ပြထားပါတယ်ရှင်။
2019ခုနှစ်ဩဂုတ်လနောက်ပိုင်းမှာစစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေအတွင်းရခိုင်ပြည်နယ်ကရိုဟင်ဂျာအများစုပါဝင်တဲ့ဒုက္ခသည်တိုင်းနယ်ချီဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်။အာဆာအစွန်းရောက်အဖွဲ့ကမြန်မာလူမျိုးရေးကင်းစခန်းတွေကိုဝန်ရောက်စီးနင်းပြီးစစ်တပ်ကနေမင်းရှင်းလင်းရမှာနှိမ့်ဆက်ညှိနှိုင်းတက်ပြတဲ့ဆိုပြီးအဲ့ဒီဒုက္ခသည်တွေဟာမြန်မာနိုင်ငံကနေထွက်ပြေးခဲ့တာပါ။ဒီအချိန်ပေါ်အမေရိကန်ပါဝင်နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။VOA နဲ့တွေ့ဆုံမြင်မြန်ခံအတွင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံမကြီး Sam Brownback
The official legal category is ethnic cleansing.
ဒီကအတိလူမျိုးစုမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရှိနေပြီးခုခါမှာတော့မြန်မာနိုင်ငံမြောက်ပိုင်းကကချင်ခရစ်ယာန်လူမျိုးစုတွေကိုလည်းဖိနှိပ်နေပါတယ်။ဒါကြောင့်ကဘာကြီးအနေနဲ့ဒီလိုအခြေအနေတွေကိုတားဆီးမှသာနောက်ထပ်ဘယ်နေရာမှာမှဒီလိုဖိနှိပ်မှုတွေထပ်ဖြစ်မလာမှာပါ
ဒီလိုချင်းတွေကြောင့်နိုင်ငံတွေမှာလူလူဟာပိုးပြီးတော့အုံကြွလာကြသလိုမြန်မာနိုင်ငံမှာဆိုရင်လည်းလက်ရှိဖြစ်ပေါ်နေတဲ့အနေအထားအရဆိုရင်စစ်တပ်ရဲ့လုပ်ရက်တွေကိုလူလူကလက်မခံဘဲပြင်းပြင်းထန်ထန်ဆန့်ကျင်ဖို့လိုကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံမှာပြည်ရင်းစစ်တမ်းကြောင့်ဒုက္ခသည်တိမ့်တဲ့ကြီးဟာမြန်မာနိုင်ငံကနေအိမ်နီးချင်းနိုင်ငံတွေတဲ့မကြာခဏထွက်ပြေးခိုလုံကြရသလိုအခုချိန်မှာဆိုရင်လည်းကချင်ပြည်နယ်ကအခြေအနေဟာဆိုးရွားနေကြောင်းတမ်းမကြီး Brownback ကထောက်ပြပါတယ်
Honestly, and if anything, I see a more emboldened government in Burma.
The new government in Myanmar has shown me that China is taking the lead. So, I'm not sure if they will be able to stop the situation. But America is not going to be able to stop it. Mohammed is not going to be able to stop it. The case is not going to be able to stop it.
မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေတွေအပြင်လူခွင့်အခြေအနေတွေကြောင့်အမေရိကန်အောက်လွှတ်တော်ကလူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိတဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့ဥပဒေပြင်ဆင်ချက်မူကြမ်းကိုမကြသေးခင်ရက်ပိုင်းတွေအတွင်းအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုပိတ်ဆို့တန်ခတ်အရေးယူဖို့ချိုးပန်းရမှာနိုင်ငံတကာအနေနဲ့လည်းအတူယက်တည်ဖို့တန်မတ်ကြီး Brown Bag ကပန်ချပါတယ
်။ I think it needs to be a lot of countries doing it.United States fans
ကကယူဘူးလို့ပြောနေတယ်နိုင်ငံတော်များကဒီလိုလုပ်ဖို့လိုမယ်ထင်ပါတယ်အင်ဒီယန်တရုတ်နိုင်ငံဟာသူတို့လုပ်တင်တဲ့လောက်မလုပ်တာကြောင့်တိတိပေါ်ပြီးလုပ်ဖို့လည်းလိုပါတယ
်တမ်မတ်ကြီးဘရောင်းဘတ်ဟာဧပြီလရုံးကဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar မှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းတွေကိုကိုရင်တော့ရောက်ကြည့်ရှုခဲ့ပြီးအဲ့ဒီဒုက္ခသည်စခန်းကအခြေအနေဟာအတော်လေးဆိုးရွားနေတယ်လို့ပြောပါတယ်မြန်မာနိုင်ငံကိုတော့ရောက်လေ့လာဖို့လဲတမ်မတ်ကြီးကခွင့်တောင်းခဲ့ပေမဲ့မြန်မာအစိုးရကပြည်ဝင်ခွင့်မပေးတာကြောင့်တော့ရောက်နိုင်ခြင်းမရှိပါဘူးခင်ဗျာ
ကောင်းအောင်တင်ပြသွားတော့ပါရှင် POA မြန်မာပိုင်းကနေပုံထုံးနဲ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်အစိုးရက2019ခုနှစ်အတွက်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစီအခံစာမှာမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမမြင်ရသေးကြောင်းဖော်ပြချက်ကိုမြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနအစိုးရအရာရှိကကန့်ကွက်ကြောင်းပြောဆိုလိုက်ပါတယ်သူကမြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာနဲ့အညီလွတ်လပ်စွာကိုယ်ကွယ်ခွင့်ပြုရာကြောင်းတုံ့ပြန်လိုက်ပါတယ်လူခွင့်ရေးလှုပ်ရှားသူတွေကတော့ဘာသာရေးဆိုင်ရာကတ္တမှုတွေရှိနေတဲ့သတင်းတွေရရှိနေကြောင်းနဲ့အစိုးရအနေနဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်ပြုသလိုကာကွယ်ဆောင်ရှောက်မှုပေးဖို့လည်းလိုအပ်နေကြောင်းထောက်ပြတာတွေရှိပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစီအစဉ်ခန်းစာမှာမြန်မာပြည်မှာဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်တာတွေရှိရလို့ဖော်ပြထားပြီးအထူးသဖြင့်ရခိုင်ပြည်နယ်ကတိမ့်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေတစ်ဖက်နိုင်ငံကိုတင်းရှောင်သွားတာနဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခသည်ဥယျာဉ်တိုးလာတာတွေကိုဝေဖန်ထောက်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ဝေဖန်မှုအပေါ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသာသနာရေးရာညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကအခုလိုတုံ့ပြန်ပါတယ
်။ဖွဲ့စည်းပုံစီရင်ဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းလွတ်လပ်စွာဘုရားမျိုးပြုထားပြီးကြတာကဘာသာရေးလေးမျိုးကိုလည်းကျွန်တော်ဦးစည်းကြကုန်ပြီးနေနဲ့သတ်မှတ်ပြီးသားဖြစ်ပါတယ်ခင်ဗျ။တိုင်းနဲ့ပြည်နယ်14ခု၄ပြည်တော်ကောင်းပြီးသွားတာဟုတ်ပါမှာပြည်နယ်ကြီးတစ်ခုရဲ့မြို့နယ်လေးတစ်ခုကိုကြည့်ပြီးရေးတာဒီကျွန်တော်တို့ကကြက်သွားတယ်တကဘာပေါ်မှာမမမရှိတဲ့ရန်ကုန်မြို့နယ်ကောင်းကြီးမှာဗုဒ္ဓဘာသာပြရုပ်ဖြစ်တဲ့စုလီဖျားရှိတယ်လို့ခရစ်ယာန်ဘာသာကူးရတဲ့ချက်ချောင်းကြီးရှိပါတယ်ကျွန်တော်အစ္စလာမ်ဘာသာကူးရတဲ့ပလီရှိပါတယ်နောက်ကျွန်တော်တို့ဟိန္ဒူဖျားချောင်းရှိပါတယ်ဒါဒီကဘာပေါ်မှာရှိတဲ့ဒီသိနိုင်ငံမှာမရှိတဲ့ပြရုပ်ဖြစ်ပါတယ်ဒါကိုကြည့်ကြရသည်ကျွန်တော်ဒီလွတ်လပ်စွာကိုပြောပြောအပြည့်ဝပြသခြင်းဖြစ်တယ်ဆိုတာကိုကျွန်တော်အတိပေးလို့ပါတယ်သူရဲ့ဟာကိုကျွန်တော်လုံးဝကန့်ကွက်ပါတ
ယ်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဘာသာရေးနဲ့မသက်ဆိုင်ပဲနိုင်ငံရေးအရသာဖြစ်ကြောင်းလဲသာသနာရေးရာညွှန်ကြားရေးမှုဦးအောင်ဆန်းဝင်းကဆက်လက်ပြောဆိုပါတယ
်အဒါပရင်းစာဖြစ်စဉ်တစ်ခုပါခင်ဗျာဘာသာရေးနဲ့လုံးဝကြောနယ်လို့မရပါဘူးခင်ဗျာဘာသာရေးတိစမှုပါဘူးဒါပရင်းစာဖြစ်စဉ်တစ်ခုပါခင်ဗျာရခိုင်ပြည်ဆိုင်ကိုလည်းကျွန်တော်တို့နိုင်ငံတော်နဲ့ချင်းညာပြထုတ်ပြီးသားဖြစ်ပါတယ်အဲ့ဒီကနေလည်းနှစ်နှစ်တာဟိုမှာလေကျွန်တော်တို့သတင်းထုတ်ပြန်ပြီးသားဖြစ်ပါတယ်နော်အဲ့ဒီမှာကျွန်တော်ထွေထူးပြောပြမှရှိပါဘူးဒါနိုင်ငံရေးဖြစ်စဉ်တစ်ခုပါခင်ဗျာနော်ဘာသာရေးနဲ့ဘာမှမပတ်သက်ပါဘူ
းမြန်မာနိုင်ငံကလူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့အရင်ကချင်းနဲ့ကချင်းပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေလောကကတိုင်စိုက်ထုတာတွေကိုပိတ်ပင်ကန့်တတ်တဲ့သတင်းတွေရရှိခဲ့ကြောင်းပြောဆိုပြီးဒီနှစ်ပိုင်းတွေအတွင်းကအခြေအနေကိုလည်းအခုလိုဆက်ပြောပါတယ်
ခုနောက်ပိုင်းမှာကတော့ဒီအစ္စလမ်ဘာသာဝင်တွေအဖြစ်အပျက်ဒီခိုင်းကြီးနဲ့ရှိရဲ့လူမျိုးစုဘာသာဝင်တွေပေါ်မှာပုံမူပြီးတော့ချုပ်ဖောက်မှုရှိနေဆိုတဲ့အကြံတွေထွက်ပေါ်လာတယ်ခင်ဗျာသူကဒီခရစ်ယာန်ရဲ့ဘာသာရေးနဲ့သက်ဆိုင်တဲ့ဒီဝိသုမှုကိုတားဆီးတဲ့အကျညာချက်တွေနောက်တစ်ခါမှာအစ္စလမ်ဘာသာဝင်တွေရဲ့ဝိသုမှုနဲ့ဒီဟောပြောမှုကိုဒီပိတ်ကင်းတဲ့အရာတွေကနောက်ပိုင်းမှာပုံမူပြီးတော့ရှိလာတယ်သူကကျွန်တော်တို့အစိုးရရဲ့မကဘဲနဲ့ဒီတခြားသောဘာသာဗုဒ္ဓဘာသာဝင်ကြီးကနေဒီနည်းစုဘာသာရေးအဆောက်အဦတွေကိုဝင်ရောက်ပြီးတော့တားဆီးကြတယ်ဒါတွေပြတ်ပြတ်ချိတ်ပိတ်တဲ့เนาะလောက်ဆောင်မှုရှိလာခြင်းကဒီဘာသာရေးလက်ခွေပုံမှုဆိုးရွားလာတယ်လို့တွေ့ဆကြတာရှိပါတယ်အစီအခံတွေမှာလည်းအဲ့ဒါကိုတိကျထားပြီးသားထားတာတွေ့ရပါတယ
်ဒီလိုကန့်တတ်ပိတ်ပင်တာတွေကိုအစိုးရကအကာအကွယ်ပေးဖို့အတွက်လည်းဥအောင်မျိုးမင်းကအခုလိုပြောပါတယ်
ဘာသာရေးကိုဒီလက်လက်စွာယုံကြည်ဖို့ကိုခွင့်ဆိုတာတကယ်အခြေခံကျတဲ့အခွင့်အရေးဖြစ်ပါတယ်။ဒီလူတယောက်ရဲ့ယုံကြည်မှုကိုစိတ်ပင်တားဆီးလို့မရဘူး။ဘာသာရေးနဲ့ပတ်သက်ပြီးတော့ဟောပြောမှုတွေ၊နောက်ဝိသုမှုတွေ၊သီလစောင့်တည်မှုတွေအခမ်းအနားကျင်းပတာကိုလည်းကျွန်တော်တို့ဘာသာရေးရဲ့လက်လက်ခွင့်ဖြစ်သတ်မှတ်ထားပါတယ်။ အစိုးရအနေနဲ့ဒါတွေကိုလေးစားပေးဖို့အတွက်အတိမတ်ကြည့်လို့တာဝန်ရှိတယ်လို့ဘာသာတစ်ခုကနေတခြားတစ်ခုပေါ်မှာအနိုင်ကျင့်တာတွေအကြမ်းဖက်တာတွေမဖြစ်ဖို့အတွက်တားဆီးပေးဖို့လိုအပ်တယ်အစီအပြင်ဘာသာရေးကိုအခြေခံပြီးတော့မုန်းတိမှုတွေဖြစ်အောင်လုပ်ဆောင်တာတွေအကြမ်းဖက်မှုဖြစ်အောင်ဟောပြောတာတွေဒါတွေတားဆီးပေးဖို့အစိုးရဘက်မှာတာဝန်ရှိပါတယ်
အမေရိကန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံမှာလူဦးရေ52တန်းရှိပြီးဗုဒ္ဓဘာသာဝင်က88ရာခိုင်နှုန်းခရစ်ယာန်ဘာသာဝင်က600ခိုင်နှုန်းနဲ့ဆွန်နီမွတ်စလင်အများစုဖြစ်တဲ့အစ္စလမ်ဘာသာဝင်400ခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်။အမေရိကန်လွှတ်တော်က1998ခုနှစ်မှာချမှတ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံကို1999ခုနှစ်ကစပြီး CPC ခေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်စရာနိုင်ငံအဖြစ်စက်တိုက်သတ်မှတ်ထားပါတယ်
။ကိုမိုးစောတင်ပြတော်တော်ပါရှင်။ POA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကတက္ကသိုလ်ကောလိပ်ကျောင်းတွေမှာလုပ်နေတဲ့စာရန်ဖတ်ပွဲဆွေးနွေးဟောပြောပွဲတွေအပေါ်ကန့်သတ်ချုပ်ချယ်တဲ့အမိန့်ကိုပညာရေးဝန်ကြီးဌာနကထုတ်ပြန်လိုက်တာဟာတက္ကသိုလ်တွေမှာရှိတဲ့အဆင့်အလာကနေတွေးဖယ်လိုက်တာဖြစ်တယ်လို့ပြည်သူတွေသွားချင်တဲ့ဒီမိုကရေစီပညာရေးစနစ်ကိုနောက်ပြန်ဆွဲသွားနေကြတာဖြစ်တယ်လို့ပညာရေးလောကပညာရှင်တို့ကဝေဖန်လိုက်ပါတယ်။ပညာရေးဝန်ကြီးဌာနရဲ့ဒီထုတ်ပြန်ချက်ကိုဆရာဆရာမအဖွဲ့အစည်းတွေနဲ့ကျောင်းသားအဖွဲ့အစည်းတွေကလည်းကန့်ကွက်နေကြပါတယ်။ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါရှင်။
တက္ကသိုလ်ဒီဂရီကောလိပ်နဲ့ကောလိပ်ကျောင်းတွေမှာစာရန်ဖတ်ပွဲတွေဆွေးနွေးဟောပြောပွဲတွေလုပ်လို့ရတယ်ဆိုရင်ပါမောက္ခချုပ်ကျောင်းအုပ်ကြီးတွေရဲ့စီစစ်ချက်ယူရမှာဖြစ်တယ်လို့တက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့ရဲ့ထောက်ခံချက်နဲ့အတူအစိမ့်ပညာရေးဦးစီးဌာနရဲ့သဘောထားမှတ်ချက်တွေရယူပြီးသတ်မှတ်ချက်နဲ့ကိုက်ညီမှသာခွင့်ပြုမှာဖြစ်ကြောင်းမေလ21ရက်နေ့ကအစိမ့်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသင်းဝင်းရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါပြည်ရင်ကြောင်းလဲရေးတွေလုပ်နေတဲ့မြန်မာနိုင်ငံမှာတက္ကသိုလ်ကျောင်းသားတွေနဲ့ပတ်သက်လို့အခုလိုညွှန်ကြားချက်အမိန့်ထုတ်ပြန်လိုက်တာဟာ NLD အစိုးရရဲ့ဒီမိုကရေစီနိုင်ငံထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဆန့်ကျင်နေတယ်လို့ NNER အဖွဲ့ဥက္ကဋ္ဌဒေါက်တာသင်းလွင်ကဝေဖန်လိုက်ပါတယ
်ဒီဟာပညာရေးဝန်ကြီးဌာနရဲ့အမိန့်ညွှန်ကြားစာကိုကျွန်တော်သဘောမတူဘူး။ဘာကြောင့်လဲဆိုတော့ဒီတက္ကသိုလ်တွေကဒါပညာရပ်ကိုလေ့လာရှာဖွေနေတာတက္ကသိုလ်တွေကဒီခေတ်စနစ်ကဒီနိုင်ငံရေးစနစ်တွေစီးပွားရေးစနစ်တွေကိုဝေဖန်ထောက်ပြတဲ့နေရာဖြစ်ရဒါဒီမိုကရေစီနိုင်ငံတစ်ခုကဒါအရေးကြီးတဲ့အချက်ပဲလေ။အဲတော့ဒီကျောင်းသားတွေအခုလိုပြစ်ပင်တာကဒီမိုကရေစီနိုင်ငံထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လည်းဆန့်ကျင်နေတယ်။ဒီကျောင်းသားတွေဆရာတွေရဲ့လွတ်လပ်စွာပြောဆိုခွင့်တို့လွတ်လပ်စွာထုတ်ဖော်ခွင့်တို့လွတ်လပ်စွာပညာရပ်တွေလေ့လာခွင့်တို့ဆိုတာကိုလည်းပြစ်ပင်ထားစီရရောက်တယ်။အဲဒါကြောင့်ဒီပညာရေးဝန်ကြီးနဲ့ဒါထုတ်ပြန်တဲ့ကြေညာချက်ကိုကျွန်တော်သဘောမတူပါဘူး
။ပညာရေးဌာနရဲ့ထုတ်ပြန်ချက်ဟာတက္ကသိုလ်တွေမှာရှိသင့်ရှိထိုက်တဲ့အစဉ်အလာတွေကနေတွေးဖယ်လိုက်တာဖြစ်တယ်လို့ပညာရေးလောကကိုမျက်ခြေမပြတ်စောင့်ကြည့်နေတဲ့တင်းဘောကမဂ္ဂဇင်းအယ်ဒီတာဂျိုဟောင်းဦးတင်မောင်တန်းကပြောပါလေ
။တက္ကသိုလ်ဆိုတာစဉ်းစားတွေးခေါ်ပုံကိုရအောင်ရည်ရွယ်ပြီးလုပ်ကြတဲ့နေရာပေါ့နော်။ဆိုတော့စဉ်းစားတွေးခေါ်ပုံဖွံ့ဖြိုးတိုးတက်မှုကိုအများကြီးထိခိုက်တယ်လို့ကျွန်တော်ထင်တယ်။တက္ကသိုလ်တွေကအဲ့ဒီလိုစာတမ်းဖတ်ပွဲတွေနိုင်ငံရေးနဲ့ပတ်သက်တဲ့စကားပွဲတွေနဲ့မခင်ဘူးပေါ့နော်။ဒီဆုံးဖြတ်ချက်ကိုဆုံးဖြတ်တဲ့ပုံကိုဒီရဲ့ဆုံးဖြတ်ပုံချင်းကပ်ပုံဟာကိုလိုဒီခေတ်ကတက္ကသိုလ်တွေသုံးဖြတ်ပုံနေတဲ့တော့ပုံပြီးနေကြတယ်လို့ပြောရမယ်ဒါကြောင့်မို့နော်ဒါကနိုင်ငံတကာစင်လာတက္ကသိုလ်ဆိုတဲ့ဆန့်ကျင်ဆန့်ညွန်းတဲ့ဆိုရှင်အင်တာပီနာဆန့်ကျင်ဖြစ်တဲ့ညွှန်ကြားချက်ပ
ါကွန်မြူနစ်သဘောတရားပညာရှင်ကောင်းမတ်ရဲ့နှစ်200ပြည့်ခန်းနာကိုဘဂဒကျောင်းသားတွေဥဆောင်ပြီးမေလ5ရက်နေ့တုန်းကရန်ကုန်တက္ကသိုလ်ဝိဇာခန်းမဆောင်မှာကျင်းပခဲ့ပြီးနောက်ပညာရေးဝန်ကြီးဌာနရဲ့အခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်အဲ့ဒီပွဲမှာစာတမ်းဖတ်ပွဲကြပြာယူပွဲနဲ့ရုပ်ရှင်ပြပွဲတွေပါဝင်ပါတယ်။နိုင်ငံကမှာဆိုရင်နိုင်ငံရေးစနစ်စီးပွားရေးစနစ်တွေကိုဝေဖန်ထောက်ပြတဲ့တက္ကသိုလ်တွေကိုနိုင်ငံတော်ကတော့စုချတာမျိုးရှိတယ်လို့ဒေါက်တာသိန်းလွင်ကထောက်ပြပါတယ်
။ဒီနိုင်ငံရေးစနစ်တွေစီးပွားရေးစနစ်တွေဆိုတာအများရန်လေ့လာပြီးတော့ဝေဖန်ထောက်ပြနေမှာစုရင်းချက်တွေပြင်ပြီးမှကိုကောင်းတဲ့စနစ်ကိုရောက်အောင်မှာကျွန်တော်အဲ့ဒီကိုသွားစီခြင်းနဲ့ဝေဖန်ထောက်ပြတာလေ။တခြားဒီမိုကရေစီနိုင်ငံတွေဆိုရင်ခေတ်စနစ်ကိုထောက်ပြတဲ့သူတည်တနာတွေထုတ်ဖော်နိုင်တဲ့တက္ကသိုလ်တွေကိုစုဆောင်ပေးတယ်။အကြောင်းအကျိုးအကောင်းဆုံးဝေဖန်နိုင်နေဆိုရင်အဲ့ဒီလိုတက္ကသိုလ်မျိုးကိုစုပေးတယ်။ဆိုတော့ကျွန်တော်တို့နိုင်ငံဒီမိုကရေစီသွားမယ်ဆိုရင်အဲ့ဒါမျိုးအားပေးတယ်
။အခုလိုပညာရေးဝန်ကြီးဌာနရဲ့ကြေညာချက်ကြောင့်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာမှာကိုစိုးရိမ်မိတယ်လို့တင်းဘောဦးတင်မောင်တန်းကသတိပေးလိုက်ပါတယ်
။ London School of Economics ကိုခေါ်တဲ့ London စီးပွားရေးတက္ကသိုလ်သူတို့ကနေပေါ်မောက်ကတယောက်ကိုဖိတ်လာတယ်။ရန်ကုန်စီးပွားရေးတက္ကသိုလ်မှာပြောဖို့ပေါ့နော်။ဒါပေမဲ့အဲ့ဒီညွှန်ကြားချက်ကြီးထွက်လာခဲ့တဲ့အတွက်ကြောင့်မို့လို့သူဟာရန်ကုန်စီးပွားရေးတက္ကသိုလ်မှာဟောပြောပွဲပို့ချချက်မပေးရဘဲနဲ့ကျွန်တော်တို့လိုသုတေသနစင်တာမှာလာပြီးတော့လှုပ်သွားခဲ့ရတယ်။အဲ့ဒီတော့ ပုံပေါင်းဆွဲတဲ့ခါရီမှာလည်းဒီညွန်ကြက်ကအကျုံးဝင်မယ်ဆိုလို့ရှိရင်အများကြီးထိခိုက်နိုင်မှာအစ်မြင့်ပညာရေးတက်ကတော့ပညာရေးကအင်မတန်နိုင်ကြနေတဲ့အချိန်မှာဒီညွန်ကြက်ကတိုးတက်အောင်လုပ်တာမဟုတ်ဘူးပို့ပြီးနည်းတဲ့ညွန်ကြက်လို့ပြောရမှာပါနောက်ကျွန်တော်စိုးရိမ်လာလေးရလေကျောင်းသားလှူရှားမှုများပေါ်လာလို့ရှိရင်ကျွန်တော်ကတော့အအောင်မှာမဟုတ်ဘူးဗျအဲ့တော့ဒီကိစ္စဒီအတော်လေးသိရမှုပ
ကျွန်တော်တို့ရဲ့ဒီဂရီကောလိပ်နဲ့ကောလိပ်ကျောင်းနေမှာစာရန်ဖတ်ပွဲတွေဆွေးနွေးဟောပြောပွဲကျောင်းသားအဖွဲ့ကကန့်ကွက်နေတယ်လို့ကျောင်းသားအဖွဲ့စည်းတွေကလည်းကန့်ကွက်နေကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားတာပါရှင်အခုတော့လက်ပရောင်းအောင်ကျင်းနေစီမံကိန်းတရင်ဘက်ဆက်ရအောင်ပါစကိုင်းတိုင်းရင်းမာပင်ခရိုင်ထဲမှာရှိတဲ့လက်ပရောင်းအောင်ကျင်းနေစီမံကိန်းကနေစွန့်ပစ်တဲ့ရေဆိုးတွေကိုတောက်တုံးရေကန်အနေဖောက်ထုတ်တာရွာတွေအနီးလာရောက်စွန့်ပစ်တာတွေရှိနေတဲ့အတွက်ဒေသခံတွေစိုက်ပျိုးစားတော့ဖို့ခက်ခဲလာပါတယ်ဒါအပြင်အဲ့ဒီစွန့်ပစ်ရေဆိုးတွေဟာတောက်တုံးနဲ့ဆ
ဒီမှာပဲလက်ပရောင်းတောင်ကျင်းပြီစီမံကိန်းကစွန့်ပစ်ရည်တွေကိုမေလ23ရက်နေ့ကဖောက်ထုတ်နေတဲ့အတွက်လူတွေတောက်တုံးမှုလုပ်နေတဲ့ကြောက်ဖြူတိုင်း10ဘက်ကိုစီးဆင်းနေတဲ့အကြောင်းမိုးကြောပြင်ရွာကကိုဝင်းကျော်ကပြောပြပါတယ်။မိုးကြောပြင်တောင်ဝါရဲ့ရှင်နာမှာသူကပါလောက်ရောကွာတဲ့ဂိုင်းဂိုင်းရှိရတော့ကွာချောင်းနဲ့မှာသူကပွင့်ချတာ။ဒီကျွန်တော်ပဒေမောလာရဲ့စီထဲမှာခုနကပြောနေတဲ့ဂိ
ောင်းတဲ့ပေါက်ကြတာအဲ့မြောင်းကနေမအဲ့ကြီးဒီကနေကြောက်တိုင်းဆယ်နဲ့ရောက်တာပဲအဲ့ဒီကြောက်တိုင်းဆယ်နေပြီးတော့ရှာမိထွက်မယ်ဆိုလို့ရှိရင်ဟိုဘက်မှာညစ်ညွှန်းညစ်ညီထဲမှာရောက်မှာ
ရင်းနှီးစီမံကိန်းကဆွန့်ပစ်ရည်တွေကိုကားတွေနဲ့တဲလာပြီးမိုးကြိုးပြင်ရွာနီးမှာလာရောက်တုံနေတာတွေနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ
်သူတို့သုံးမိတာဆွန့်ပစ်ရည်တွေကိုဒီနောက်ဘက်မှာလာလာပြီးတော့နောက်တောင်ဘက်မှာပေါ့ဗျာအဲ့ဘက်မှာဒီကလာလာပြီးတော့ထုတ်တာအဲ့ဘက်မှာဒီကလာလာပြီးတော့ထုတ်တာဒီဥစ္စာတွေဘာရည်တွေမှလည်းမတူဘူးတော့သူတို့ဥစ္စာတွေနန္ဒတာနန္ဒာကြီးအားကြီးအဲ့ရည်တွေကိုသူကလုတ်ပြီးဆိုရင်လူလူတွေမသိအောင်ဆိုပြီးတော့သူကသုံးနေဖြူဖြူသွားတာဆောင်ရိုးထဲမှာတော့လွတ်ပြေးတာပေါ့ဗျာငားတွေသေးတယ်အဲ့ကျော်တို့ဒီကတော့ခေါ်တာတော့ဆလာပြားလို့ခေါ်တာပေါ့ဗျာရေကြီးရေကတော့ကျွန်တော်တို့ပဲလွတ်ပြေးမလို့ရေကကျွန်တော်ပဲစီးတာမဟုတ်ဘူးလေကြောက်တိုင်းဆယ်ဘက်ကိုစီးတာဟုတ်တယ်ကြောက်တိုင်းဆယ်ကိုစီးတာအဲ့ကြီးကအဲ့ရေကဘာလို့ရေတွေမှလည်းမသိတော့ကျသူကရေကညစ်ပြာကြီးလေ
လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ဆက်ဆက်ပြီးအက်ဆစ်တွေစီးဝင်နေတဲ့စွန့်ပစ်မြေစာတွေကိုစိုက်ပျိုးလည်မြေတွေမှာပုံနာတွေအပြင်အခုလိုမျိုးစွန့်ပစ်ရေစိုးတွေကိုစနစ်တကျစွန့်ထုတ်တာမျိုးတွေမလုပ်တာတွေကြောင့်သဘာပတ်ဝန်းကျင်ဆိုင်ရာထိခိုက်မှုတွေရှိနေတယ်ဆိုပြီးသဘာပတ်ဝန်းကျင်ရေလှုပ်ရှားဆောင်ရွက်နေသူတွေကလည်းဆိုပါတယ် Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်တဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချက်မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာဆုံးရှုံးရတာတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဘရောင်းတောင်ကျင်းနီတပ်ထုတွေတူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူအခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်
။မအေးအေးမပါရှင်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Asia Set 7 Joro ကနေဖန်ယူချစ်ရှုနိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့0932318555လေးကိုခေါ်ဆွနိုင်ပါတယ် VOA American အတန်းရဲ့ပုတ်ထွင်းနေ့ညဖက်10:00နာရီထိဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line တိုမီတာ24 25နဲ့30တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ30ရက်ပို့ထုံးနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတရထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00နာရီဒီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလာမီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြာမရေးအားကစားကဏ္ဍအပြင်ဥချော်စန်တာရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
I think that is true and that isin a way, not good news for Burma because Burma will want to maintain its neutrality and want to maintain its balance.
မြန်မာကိုတရုတ်ကဘာကြောင့်ကူညီတယ်လဲဆိုရဲကောင်းစင်တဲ့ American ပြည်ထောင်စု Stimson Mawara အရေးအဖွဲ့တရုတ်ရေးရာဌာန Director Yun Sun ရဲ့ဆွေးနွေးချက်အပြည့်စုံကိုတော့ကြားခင်ကြားကြမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကလူလူနဲ့ကြာမရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးကြပါမယ်။နေ့စဉ်စားသုံးတဲ့အစားအစာတွေထဲပါတဲ့အဆီအအိမ်တွေအငန်တွေကကိုယ်ခန္ဓာရဲ့နေရာတွေမှာသွားပြီးတော့အနေထိုင်တာကြောင့်နှလုံး၊သွေးတိုး၊ဆီချိုတီလိုယောဂါဆိုတွေဝင်လာတတ်ပါတယ်။ဒါကိုဘလို့ရှောင်ကြဉ်နိုင်ပါမလဲ။လူလူနဲ့ကြာမရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြထားပါတယ်ရှင်။
ထုံလွန်ခဲ့တဲ့အစားအစာတွေ၊အငန်လွန်ခဲ့တဲ့အစားအစာတွေနဲ့အစီလွန်ခဲ့တဲ့အစားအစာတွေဟာနှလုံးသွေးတို့နဲ့ဆီးချိုယောဂါတွေအတွက်ရှောင်ကျဉ်သင့်တဲ့အစားအစာတွေပဲဖြစ်ပါလေ။ယောဂရှိသူတွေဟာအချို့အငန်နဲ့အစီလွန်ခဲ့တဲ့အစားအစာတွေကိုရှောင်ကျဉ်ဖို့လိုအပ်တယ်လို့ယောဂမရှိသေးတဲ့သူတွေဟာလည်းကြိုတေကာကွယ်တဲ့အနေနဲ့ရှောင်ရှားထားသင့်တယ်လို့အထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါရစေ။
ငယ်စဉ်ဘဝတည်းကသူကလူကလည်းခန္ဓာကိုယ်လေးချိန်နဲ့ဝရတယ်။အစီစားတာတွေလည်းများတယ်၊အငန်စားတာလည်းများရင်သူ့ရဲ့အသက်20ဆိတ်နဲ့တင်ဆရာတို့ကသွေးရိုးယောဂဖြစ်နေတဲ့လူတွေလည်းတွေ့နေပါပြီပေါ့နော်ဒါကြောင့်မလို့ဒီကလေးတွေမိဘတွေတင်နေလဲကိုယ့်ရဲ့ကလေးတွေကိုနော်အလိုလိုက်ပြီးတော့ဒီအဝလွန်စေတော့နော်ကျမရင်နဲ့မညီညွတ်တော့အစီတွေအချို့တွေကိုငယ်စဉ်ကာလမှာတွေကနော်များများစားသုံးကြရနေဆရာတို့ကသူ့ကိုထိမ့်သိမ့်ပေးဖို့လိုအပ်တယ်
သမီးအများကြီးစားတာနဲ့အချိုးရည်တွေအများကြီးတောက်တာဟာလေကိုလေးချိန်မြင့်တက်စီပြီးကျမရည်ကိုထိခိုက်စေနိုင်ပါတယ်အချိုးလွန်ခဲ့တဲ့စားစာတွေကိုငယ်စဉ်ကလေးကခီးတိုက်ဆင်းခြင်းစားသုံးသင့်တယ်လို့အဟားဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာတော်ဝင်းမြင့်ကပြောပါတယ်
အဲ့တော့ဒီကလေးတွေကအချိုးရည်တွေပေါ့ခဏနေရပြောသလိုအချိုးရည်တွေကိုအများကြီးတောက်လာတဲ့ကလေးတွေမှာဆိုရှင်အရန်ဝသွားတာပေါ့နော်နောက်ပြီးတော့မမတို့နိုင်ငံကသမီးနေအများကြီးကျွေးထားတာပေါ့နော်အဲ့တော့သမီးနေလည်းအများကြီးစားမယ်အချိုးရည်တွေကလည်းအများကြီးတောက်မယ်ဆိုရှင်ဒီကလေးငယ်တွေက16နှစ်တောင်မရောက်သေးဘူးပေါ့အရန်ဝသွားတာဖြစ်တယ် overweight ဖြစ်တယ်ဖြစ်တယ်အဲ့လိုကလေးတွေလည်းမရကူးကူးစားရမယ်
ကိုယ်လေးချိန်မြင့်တက်ခြင်းဟာနှလုံးသွေးတို့နဲ့ဆီးချိုယောဂါတွေဖြစ်ဖို့အခွင့်အရေးကိုတိုးပါစေပါလေအရက်မြင့်တဲ့ခန္ဓာကိုယ်လေးချိန်တို့ရဲ့အချိုးအစားကို25ထက်မကျော်အောင်ထိန်းထားသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်မိသူမဆိုဘဝတက်တန်တစ်လျှောက်လုံးမှာနော်ဓမ္မအိမ်နဲ့ညီညွတ်တဲ့လေးချိန်နော်ဆရာတို့ BMI နဲ့ပြောမယ်ဆို25အောက်မှာငယ်စဉ်ဘဝတွေကထိန်းထားမယ်ဆိုလို့ရှိရင်မကူးဆက်တတ်တဲ့ယောဂါတွေမှာပါဝင်တဲ့သွေးတို့ယောဂါအပြင်ကျန်တဲ့ဆီးချိုယောဂါနော်နှလုံးယောဂါကင်ဆာယောဂါဒါတွေတော့အကာအကွယ်ရတယ်လို့ဆိုပါတယ်ပေါ့နော
်။ဒေါင်းလိုက်လာတဲ့နေထိုင်မှုဘဝပုံစံတွေထဲမှာအင်တာနက်ဂိမ်းနဲ့မိုဘိုင်းဂိမ်းတွေကိုအလွန်အမင်းဆော်ကစားခြင်းကလည်းကျမကြီးထိခိုက်စေတဲ့အမူအကျင့်တစ်ခုဖြစ်ပါလေ။အင်တာနက်ဂိမ်းနဲ့မိုဘိုင်းဂိမ်းတွေကိုလွန်လွန်ချွတ်ချွတ်ဆော်ကစားမိခြင်းမရှိအောင်ဒီပြုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်အောင်ကျော်နိုင်ကပြောပါရစေ
။အခုချိန်မှာကလေးတွေကနော်အားကစားဆိုတဲ့အခါမှာအားကစားမစားဘဲနဲ့ဂိမ်းနော်စော်နေတာပဲများနေတဲ့အခါကျတော့သူရဲ့ lifestyle ဒီမကူးဆက်သက်သောယောဂများဖြစ်ပွားမှုအတွက်ကိုတော်တော်လေးအခြေခံကောင်းနေဖြစ်နေတယ်အဲ့ဒါမကောင်းတဲ့အချက်လက်တွေပေါ့နော်အဲ့တော့ကလေးမိဘတွေနဲ့ကိုယ့်ရဲ့သားသမီးတွေကိုကိုယ်လက်လှူရှာမှုနော်နဲ့ဆိုင်တဲ့အားကစားနည်းတစ်ဖြိုးမျိုးမှာနော်စိတ်ပါဝင်စားမှုရှိအောင်ဆောင်ရွက်ပေးဖို့လိုအပ်တယ်နော်အဲ့လိုဆောင်ရွက်ပေးခြင်းအဖြစ်နဲ့အခုဆရာတို့ဆွေးနွေးနေတဲ့သွေးရိုးယောဂအပြင်ကျန်သောစီးချိုနှလုံးကြောက်ကပ်ကျန်စာစသည်အပြင်ဒီယောဂတွေကိုပါဒီဖြစ်ပွားမှုနှုန်းလျှော့ချပြီးသားဖြစ်သွားပါမယ်
။ရင်သွေးမိဘတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်လေးတွေကိုပညာရေးမှထူးချွန်ထက်မြက်စေလိုတာကြောင့်ကိုယ့်လက်လှုပ်ရှားအားကစားမှုတွေအတွက်အချိန်ကုန်မခံပဲစာသင်စာကျက်တဲ့ကိစ္စတွေနဲ့သာအချိန်ပြည့်ကုန်ဆုံးစေကြပါရယ်။ကိုယ့်လက်လှုပ်ရှားအားကစားမပြုလုပ်ခြင်းဟာကိုယ်လေးချင်းကိုမြင့်တက်စေပြီးနောက်တစ်ချိန်မှာကုသရခက်ခဲတဲ့ယောဂကြီးတွေကိုဖြစ်ပေါ်ခံစားရစေနိုင်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါရယ်
။ကလေးနှစ်နှစ်သုံးနှစ်ဆိုစဆော့တတ်နေပြီနော်။အဲ့တော့ဆက်ဆော့မယ်။နောက်ဂိမ်းတွေကစားတာကိုထိန်းချုပ်ရမယ်ပေါ့နော်။အဲ့တော့ဖြစ်နိုင်ရင်တော့ဥပမာဆိုရှင်ဂိမ်းတစ်မျိုးမျိုးတော့ဆော့တယ်ပြည်။ဂိမ်းဆိုတာမှတ်ချလို့တာအင်တာနက်ဂိမ်းမဟုတ်ဘူးပေါ့နော်။ကြေးလွှားကစားရတဲ့ဂိမ်းဥပမာဝူရှူးကစားတာမျိုး။ဟိုနောက်ပြီးတော့မှာတိုက်ကွန်ဒ ကျွန်တော်တို့ကစားတာမျိုးဒါမျိုးပေါ့ငါနဲ့၆နှစ်လောက်ဆိုစကစားလို့ရနေတယ်တချို့ဆိုဟိုဂျွန်မားတို့လိုမျိုးဆိုသုံးနှစ်လောက်ကစကစားတယ်ပေါ့အဲ့လိုမျိုးတွေမှာမိဘတွေကထည့်ပေးနိုင်နေဆိုရင်ဒီကလေးငယ်တွေကကစားတာနဲ့ပြီးသွားမယ်ပေါ့နော်အဲ့ဆိုဂိမ်းဆော့တာတွေလည်းနေသွားမယ်ကာတွန်းကားကြည့်တာတို့ TV ကြည့်တဲ့အချိန်တွေလည်းနေသွားမယ်ပေါ့အဲ့တော့အဲ့လိုသာလေ့ကျင့်ကစားတာမမှန်တာလု ချက်ချင်းမှာရွေးမထားနဲ့အားကစားတစ်ခုလည်းလုပ်ပြီးရှင်နေပေါ့အခုချိန်ကကျတော့ကလေးတွေကိုကျွတ်ရှင်ရများတယ်လေပို့တာတွေကကြောင်ကြောင်မြင့်ကျွတ်ရှင်နေဖြစ်နေအဲ့ဒါတွေလည်းမာရီရှော့တင်နေလို့ပြောချင်ပါတယ်
အချို့တဲ့အစီတဲ့နဲ့အငဲတဲ့တွေကိုနှစ်ရှည်လာမြလုံလုံကဲကဲစားသုံးပြီးကိုလက်လှုပ်ရှားအားကစားမပြုလုပ်ခြင်းဟာနှလုံးသွေးတို့စီးကျုံတဲ့ကင်ဆာရောဂါတွေကိုဖြစ်စေနိုင်တာကြောင့်ငယ်စဉ်ကတည်းကရှောင်ကျဉ်သင့်တဲ့အကြောင်းတင်ပြလို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါလူလူနဲ့ဂျာမန်ရေကန်နာကိုထုတ်လွှင့်ပေးလိုက်တာပါရှင် VOA မြန်မာပိုင်းရဲ့ပုံထုံးနဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုတင်ဆက်ပေးပါပါတရုတ်အပေါ်မြန်မာနိုင်ငံရဲ့မိခိုးအားထားမှုဟာပဲမလိုက်ရဲ့အစဉ်အလာကိုထိခိုက်နေပြီလားရှင်မတိုးနိုင်ဖြစ်နေတဲ့မြန်မာငင်းကြရေးဖြစ်စဉ်အပအဝင်မြန်မာပြဿနာတွေအတွဲတရုတ်ဟာဘလောက်ထိအားထားလောက်ပါသလဲဆိုတာအမေရိကန်ပြည်ထောင်စုစတင်ဆန်မွာဒလေးလာရေးအဖွဲ့တရုတ်ရေးရာဌာနဒါရိုက်တာယွန်းဆန်နဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်အခုမြန်မာနိုင်ငံနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံရေးနည်းနည်းကျဲလာတယ်လို့ဆိုရပါလိမ့်မယ်ဒီချိန်မှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံရေးမှာပုံမအရေးကြီးလာတယ်လို့ယူဆရပါတယ်။ယုံဆန်းဘယ်လိုသုံးသပ်လို့ရလဲလွှမ်းခြုံပြီးပြောမယ်ဆိုရင
်။ I think that is true and that is in a way not good news for Burma because
တမ်းမှားရရှင်။တရုတ်ရှင်တော့ဒါကမြန်မာနိုင်ငံအတွက်သတင်းကောင်းမဟုတ်ပါဘူး။မြန်မာနိုင်ငံကဗမ်မလိုက်ဝါဒနဲ့ချိန်ဝင်ရှာထိန်းကြီးတဲ့ဒီပလိုမေစီကိုကျင့်သုံးနေတာပါ။ကမ္ဘာအရာကြီးနိုင်ငံတွေအားလုံးနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိချင်ပါတယ်။တနိုင်နိုင်ငံဘက်ကိုလုံးဝရိမ့်တာမိခိုနေရတာမလိုလားပါဘူးဆိုတော့နိုင်ငံတကာဆက်ဆံရေးမှာမြန်မာနိုင်ငံရဲ့အလျှော့တင်လုံနိုင်ကြီးအထူးသဖြင့်တရုတ်နဲ့ဆက်ဆံတဲ့နေရာမှာလူလွတ်နိုင်တဲ့အခြေအနေကျင်းပြန်သွားပါလိမ့်မယ
်နောက်နိုင်ငံတွေကရုံဆန်ပြောသလိုမြန်မာနိုင်ငံဟာတစ်ဖက်ဖက်ကိုဗက်မလိုက်ပါဘူးတရုတ်ဘက်ကိုလုံးဝရိမ့်ရင်သွားပြီလို့မပြောနိုင်ဘူးဆိုပြီးတော့သူတို့သတ်မှတ်ကြမယ်ထင်ပါသလား
I think the western countries understand it very well that East Burma isMore or less dependent on China, that is going to affect
the. မြန်မာနိုင်ငံကအနည်းနဲ့များဆိုသလိုတရုတ်ပေါ်မှာမိခိုးနေရပါတယ်လို့နောက်နိုင်ငံတွေမြင်ပါတယ်။ဒါကမြန်မာနိုင်ငံရဲ့နိုင်ငံသားရေးဝါဒကိုထိခိုက်စေတယ်။နိုင်ငံပေါင်းစုံနဲ့တပြိုင်နက်တည်းဆက်ဆံနိုင်တဲ့အနေအထားကိုထိခိုက်စေပါတယ်။ဒါမဲ့လည်းဗမ်မလိုက်ဝါဒနဲ့ပတ်သက်ရင်တော့ဒေါ်ဆန်းစုကြည်အစိုးရကတိတ်ပြောရင်းရံသွားပြီလို့တော့မယူဆနိုင်ပါဘူး။ဥမာပြောရရင်တောင်တရုတ်ပင်လယ်ကိစ္စမှာတရုတ်ကသူတို့ကိုထောက်ခံစေခြင်းမမလဲမြန်မာအစိုးရကစ조사ပြီးတော့ကြားနေနေတာတွေ့ရပါတယ်ဆိုတော့ရိုဟင်ဂျာပြည်ထနာကြောင့်တာလေအနောက်နိုင်ငံတွေအဖို့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအဖူးထစ်ဖြစ်နေရတာပါမြန်မာအနေနဲ့ပြည်ရင်းမူဝါဒမပြောင်းသေးရင်ဒီပြည်ထနာမှာတော့အနောက်နိုင်ငံတွေနဲ့ဆက်ပြီးတော့ညှိနှိုင်းအောင်မှာဖြစ်ပါတယ
်အဲ့ဒီပြည်ထနာကိုမစွာခင်မှာလွတ်ထူမိခြင်းပါသေးတယ်မြန်မာနိုင်ငံဟာဖမ်းလိုက်ရတော့မကျင့်သုံးနိုင်တော့ပဲနဲ့ဖြီးဖြီးသွားပြီးတရုတ်ဖက်ကိုစီးစီးသာသာရိမ့်ရင်သွားပြီးလို့ဆိုရင်ကဘသူ့ကိုအပြစ်တင်ရမယ်လို့ထင်ပါသလဲ
Well I think that's a hypothetical question because so far if we are saying that Burma has lost its neutrality on China I want to see the evidence I want to see the issues where
That hypothetical question လက်တွေ့မဖြစ်သေးရဲ့မိကုံးမှာမြန်မာနိုင်ငံသားကြီးဟာဗမ်မလိုက်ဝါဒကရင်းရိုင်းသွားပြီလို့ပြောဖို့အထောက်အထားရှိရပါလိမ့်မယ်။တရုတ်နှစ်နိုင်ငံကိစ္စလိုမျိုးအရေးကြီးတဲ့နိုင်ငံတကာပြဿနာတွေပေါ်မှာဘလို့ရက်တည်တယ်ဆိုတာမျိုးကိုကြည့်ပြီးတော့မှပြောရမှာပါ။ဒါကရှစ်မိကွန်းအတွက်နံပါတ်1အဖြစ်ပါ။နံပါတ်2အနေနဲ့ဆိုရင်တော့လက်တွေ့မဖြစ်နိုင်သေးတာကိုပဲပြောရမယ်ဆိုရင်မြန်မာပြည်ဟာဆိုကြပါစို့တောင်တရုတ်ပင်လယ်ပြဿနာမှာတရုတ်ကိုထောက်ခံလိုက်ပြီဆိုရင်တော့သူ့ရဲ့ဗမ်မလိုက်မှုရင်းရိုင်းလာပြီလို့ဆိုရပါမယ်။ဒါလို့ဖြစ်လာရင်လည်းနိုင်ငံတကာကိုအပြစ်တင်စရာမဟုတ်ဘူးလို့ကျွန်မပြောချင်ပါတယ်
။ကဲအခုရိုဟင်ဂျာပြဿနာယွန်းဆန်ဒီပြဿနာဟာအနောက်အစုကဖန်တီးတာဖြစ်တဲ့ဘင်္ဂလားပင်လယ်ဒေသအိန္ဒိယသမုဒ္ဒရာဘက်မှတရုတ်ကြီးစိုးလာမှကိုအနောက်အစုကစိုးရင်ရတယ်။ဒါကြောင့်တရုတ်ရဲ့အရင်းနှီးမြှုပ်နှံမှုတွေဒီဒေသကစီးပွားရေးလုပ်ငန်းတွေကိုထိခိုက်သွားအောင်ဆိုပြီးတော့ဒီရိုဟင်ဂျာပြဿနာကိုတမင်ဖန်တီးကြရတယ်လို့တချို့ကကွန်စပိုင်ရေစီပေါ့လေအဲ့လိုသုံးသပ်ကြတဲ့လူတချို့လည်းရှိပါတယ်တကယ်ကြပေါ့ဂျွန်ဆန်ဘယ်လိုသွားပါလ
ဲ I do not think that is true at all First of all the Rohingya issue basically started a long time ago.
Dam mane lo jama long wa ma tin ma au. Patthama de chet ga Rohingya pyatana ga yakai ma tiyo myin ni nyau nan mu mo win ni aso yi de ga shi la ga da ba. U ma chaw phyu si man gain twae MOU ko 95 December ma tai gain ga lam ma tho ya de ba au. Di si man gain ko sa raw ma sa ya de ba au. Da chaw mlo yakai ma sa pyo ma ngain ma tet phi yan lo anai nai ngain ni ga phan ni ni de so de swe swe chet ga long wa ko a che nyin ma shi ba au. Rohingya ri paw ma tat ma ro ga belo tong pyan lou saw me so ra ko anaw nai ngain ni ga long wa hlwan mo nai chin ma shi ba au. Ala lu be ARSA asa ne ta cha a swan yaw islamic dwe di yakai pi ne ga Rohingya ri ne belo sat sat ni me byu ha tong me so ra ri ma le anaw nai ngain ri long wa hlwan mo nai ne kaisa ma hoh ba au. တကယ်မြန်မာနိုင်ငံမှာတရုတ်အကျိုးစီးပွားကိုထိခိုက်စေချင်တယ်ဆိုရင်အနောက်နိုင်ငံတွေကဒေါန်ဆန်းစုကြည်နဲ့ဆက်ဆံရေးအထူးကောင်းမွန်အောင်လို့တရုတ်ဘော်မှာအမိခိုလျော့နေအောင်လို့လုပ်ကြမှာပါအခုတော့ရခိုင်ပြည်ထောင်နယ်ပတ်သက်ပြီးတော့အနောက်နိုင်ငံတွေကဒေါန်ဆန်းစုကြည်နဲ့လုံးဝဆန့်ကျင်ဘက်ဖြစ်နေပြီးတော့ဒေါန်ဆန်းစုကြည်ကလည်းတရုတ်ဘော်မှာအမိခိုလာနေရတာပ
ါမကြသေးခင်ကတရုတ်အထုကိုယ်စားလှယ်မြန်မာနိုင်ငံကိုလာပြီးတော့ဒေါန်ဆန်းစုကြည်နဲ့ရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးမင်းအောင်ဟန်ကတွေ့ရရူဟင်ဂျာပြည်ထောင်နယ်ကိုလည်းဆွေးနွေးရလို့
Well, I think on the Rohingya issue, first of all, the Chinese do want stabilization. They want a stabilization.
Rohingya pyatana ne patte pi lo tiyuk ka ro yakhain de da ti nyin yi ko de ke be lu la ba de. Da ma le yin ne ne dabawa tan ngwe pipeline ti sao ya au me. Chaw phyu athu si bwa yi zone ne ta cha nyaw man tha de si bwa yi sin man gain nwe ko le ti sao nai ma phit ba de. Naw ta chai ka yakhain pyatana da ma mho Rohingya pyatana ga tharo twe naingan daga sei set phin pi yi san tat mu lo tiyuk ka yu sa ba de. နိုဝင်ဘာလကဒီပြဿနာအတွက်အဆင့်3ဆင့်ပါတဲ့လမ်းပြမြေပုံခြပြပြီးတော့ဆေးဆက်ခဲ့တာနှစ်ဖက်လုံးကလက်ခံကြရတယ်လို့ကြံပြပြောနိုင်ပါတယ်။ဆိုတော့တရုတ်ကရခိုင်ပြည်နယ်မှာဆေးဆက်ပြင်ပြသူဖြစ်နေပြိပခါဖြည့်ရှင်းပေးသူဖြစ်နေအရေးပါတဲ့အခမ်းကဏ္ဍကအပြုတ်သဘောနဲ့ပါဝင်နိုင်မှုကြိုးပမ်းနေတယ်လို့ထင်ပါတယ
်။ရခိုင်ပြည်နယ်ပြင်တခြားတိုင်းရင်းသားအင်အားစုနဲ့ဖြစ်နေတဲ့ပြဿနာလည်းပဲအခုခါမှအခြေအနေပိုဆိုးလာရဆိုရင်မှားမယ်မဟုတ်ပါဘူး။ပင်လုံးအစည်းအဝေးကိုလည်းရွှေဆိုင်လိုက်ပြီဖြစ်ပါတယ်။ဆိုတော့ဒီနေရာမှာကအခုတရုတ်အထုကူစလဲလာတဲ့အခါဘာများသူလုပေးနိုင်မလဲဆိုတာလေးပြောပါမယ
် Well first of all on that May 12th the 512 incident in the attack on Musse I think it is very
ပထမအဦးဆုံးကတော့ May 12 Musse မှာဖြစ်ခဲ့တဲ့ကိစ္စတွေဘယ်ဘက်ကအဓိကတာဝန်ရှိတယ်ဆိုတာပြောရခက်ပါတယ် TNL နဲ့ KIA အစိတ်ပိုင်းတချို့ကတိုက်တယ်ဆိုပေမဲ့လေသူတို့စခန်းတွေကိုတမ်မတော်ကလာတိုက်လို့ပြန်တိုက်ရတာလို့ဆိုကြပါတယ်စီပိပခါရီမှာဘသူကိုဘသူတိုက်တယ်ဘသူကဆက်ပြီးတိုက်တယ်ဆိုတာတွေကပြောရခက်ပါရဲ့ရှင်ဒီနေရာမှာတရုတ်မကြေမနက်ဖြစ်တာကတော့တက်မတော်ရဲ့ပြန်လဲတိုက်ခိုက်မှုမှာအမြောက်နယ်တရုတ်နယ်တွေပြစ်ခတ်ခဲ့ပြီးတော့တချို့တရုတ်နယ်ဘက်တွေမှာပောက်ကွဲခဲ့တာပဲဖြစ်ပါရဲ့လွန်ခဲ့တဲ့3နှစ်ကကိုကန်းကိစ္စဖြစ်တုန်းကလည်းကျမရေးခဲ့ပူပါတယ်မြန်မာလေရင်တရုတ်နယ်မြေထဲမှာဘုံကျဲချလို့တရုတ်အရက်သားတွေထိခိုက်ခဲ့ရပါတယ်ဒါကိုတရုတ်ကတိုင်တယ်ဒီညမှာတရုတ်ကိုကျမပြောချင်တာကတက်မတော်ကသူတို့ကိုတိုက်တဲ့အင်အားစုတွေကိုလိုက်လံပြီးတိုက်ခိုက်ချင်တာဖြစ်တယ်ဆိုတာပါတရုတ်တို့အဓိကလိုချင်တာကနယ်စပ်လုံခြုံရေးနဲ့လူလူရဲ့တည်ငြိမ်မှုကိုမထိခိုက်စေချင်တာပါဒါပေမဲ့ဒီကိစ္စမှာတော့ FVNCC ဒါမှမဟုတ် TNL တို့ကစီရေးလှုံ့ဆော်မှုလှုပ်လာတာပါနိုင်ငံရေးမဟုတ်ပါဘူးဆိုတော့တရုတ်နယ်စပ်မှာအနှောက်အယှက်ဖြစ်ရတယ်လို့တော့ရှောင်လွဲလို့မရပါဘူးတော်ဆန်းစုကြည်အစိုးရအထူးသဖြင့်တက်မတော်ကအရေးပါတဲ့လိုင်းရုံးမှုမလုပ်ဖဲနဲ့တော့ဒီစစ်ပွဲကအဆုံးတက်နိုင်မယ်မထင်ပါဘူးရှင
့်အဲတကယ်တော့တော်ဆန်းစုကြည်အစိုးရအတွက်လည်းပဲတစ်ဖက်မှာအင်မတန်အကြက်တဲတွေ့နေရတာပါစစ်တပ်ကိုပြောလို့လည်းမရဘူးတိုင်းရင်းသားအင်အားစုကြီးကလည်းအစိုးရပေါ်အယုံကြည်နေလာကြတယ်ဒီလိုအခြေအနေမှာတရုတ်ကဘာများပူပြီးတော့လုပ်ပေးနိုင်မလဲဘာများအခြေအနေကောင်းအောင်တိုးပြီးလုပ်ပေးနိုင်မလဲဆို
တော့ But I have honestly I have not seen a determining change
ဒီကိစ္စမှာတရုတ်ကအဆုံးဖြတ်ပေးနိုင်တဲ့အပြောင်းလဲတစုံတရာလှုပ်လာလိမ့်မယ်မဟုတ်ဘူးလို့ပဲကျွန်မကတော့ရိုးရိုးသားယုံကြည်ပါတယ်တရုတ်အနေနဲ့တိုင်းသားတပုံတွေလက်လွတ်လိုက်တင်ပြီလားဆိုတာတရုတ်ဘက်မှာအခြေတင်ဆွေးနွေးသုံးသပ်မှုတွေအများကြီးပါနိုင်ငံရေးအတိုင်းအဝန်ကတချို့ကတော့မြန်မာအစိုးရနဲ့စစ်တပ်အပေါ်မှာတရုတ်ကအဖိဖို့လုံနိုင်အောင်လို့ဆက်ပြီးတော့ထိန်းထားတဲ့လို့ဆိုနေကြပါတယ်နိုင်ငံသားရေးဌာနကတော့သူတို့ကနှစ်ဖက်ကြမှာဆေးဆက်ဖြန့်ပြေနေပါတယ်စစ်ပွဲရက်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးကြဖို့ဖြောင်းဖြားနေတယ်လို့ဆိုပါတယ်ဒီအတွက်အလုံးလောက်အားထုတ်မှုရှိရလားဆိုတာကတော့နောက်ပြဿနာတည်းပေါ့တရုတ်ကတော့သူတို့လုံနေတာဟာလုံတဲ့နဲ့လုံရက်လို့ယူဆနေပါတယ
်အခုနောက်ဆုံးကြတိုက်ပွဲပြီးတဲ့နောက်တရုတ်ကအထူးသဖြင့်တရုတ်စစ်တပ်ဘက်က
Well, the Chinese call is not only from the military, the foreign ministry also said it.
ဒီဥစ္စာတက်တယ်မကပါဘူးနိုင်ငံသားရေရုံးကလည်းအလားတူတောင်းဆိုပါတယ်တမီးစီလုံးနေတာပါစစ်ပွဲရပ်ဖို့လိုလားတယ်ဆိုတာသိကြပါတယ်ဒီတိုက်ပွဲကမြန်မာဘက်ကဖြစ်တာပါမူဆယ်နဲ့ရှမ်းပြည်ဘက်မှာဖြစ်တယ်တရုတ်မြေပေါ်မှာဖြစ်တာတော့မဟုတ်ပါဘူးဆိုတော့အပြစ်ရပ်ဖို့တရုတ်ကတောင်းဆိုနိုင်ပါတယ်
ဒါမဲ့လည်းဘယ်ဘက်ကမှားတယ်ဘယ်ဘက်ကမှန်တယ်ဆိုတဲ့ကိစ္စကတရုတ်ဘာဝင်ပုံဖြစ်နိုင်တယ်လို့ပိုပြီးတော့ရှင်းလင်းရှုပ်ထွေးတဲ့ပြဿနာလည်းဖြစ်ပါတယ်။တကယ်ယွန်းဆန်အခုဒုတိယနောက်ဆုံးမေးခွန်းမေးပါစေ။လောလောဆယ်မှာ
China has a precedent. ဘာကြောင့်လဲဆိုရင်ရိုဟင်ဂျာပြည်ထနာကတမိုင်းအခြေခံအကြောင်းတရားနဲ့ဆက်ဆက်နေပြီစီးပွားရေးဖွံ့ဖြိုးမှုပြည်ထနာနဲ့ပတ်သက်တဲ့အပြစ်ရရုံနဲ့မလုံလောက်ဘူးလို့အမြဲပြောနေတာပါဒါကြောင့်မို့ဒီ
ICC နဲ့တွေ့ရင်လေတရုတ်ကမြန်မာဘက်ကရက်တည်မယ်လို့မြင်ပါတယ်။နောက်ဆုံးမိကုန်းကတော့လူတွေစီးကျင်နေရတဲ့မိကုန်းဖြစ်ပါတယ်။မြစ်စုံစီမံကိန်းပြန်စနေပြီလို့တော့ကျွန်မမထင်ပါဘူး။ဒါမဲ့လေဒီအတွက်ရော်ကြေးပေးရမလား၊စီမံကိန်းပြန်စမလားဆိုတဲ့ဆွေးနွေးမှုမဆရသေးပါဘူး။ဒီနှစ်နိုင်ငံကြားမှာမငြင်းရသေးတဲ့ကိစ္စဖြစ်နေပါတယ်။လူမှုထင်အောင်ထင်မှားမဖြစ်အောင်လို့အမြဲဆုံးဖြည့်ရ
ဒီရိုဟင်ဂျာကိစ္စမှာကူညီမယ်ဆိုတာလဲတစုံတစ်ခုလိုချင်လို့ပါရှင်
ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေလံအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
။ဆရာရှင်များရှင်။မြန်မာဆိုရတာဝန်ရှိသူတွေနဲ့အစ်စ်နှစ်အရာရှိတချို့ကိုမကြသေးခင်ကစလို့အစ်စ်ပြက်ချစားမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆင်နေတဲ့သတင်းတွေထွက်ပေါ်လာပါတယ်။အခရီးလိုက်စားမှုတိုက်ဖြတ်ရေးသမရဥဝင်းမြင့်ကိုယ်တိုင်တကြံနှစ်တကူမိကုံမှာကတိပြုပြောဆိုခဲ့ပြီးတဲ့နောက်မှာပဲစပြီးတော့တွေးမြင်လာရတဲ့အရေးယူကြံတွယ်မှုတွေနဲ့ပတ်သက်လို့ VOA ရဲ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။အယတအစုရလက်ထက်အခရီးလိုက်စားမှုတိုက်ဖြတ်ရေးအစီအစဉ်အပေါ်အားရတာအားမရတာအချစ်ပြတ်ချစားတဲ့လုပ်ရက်တွေအတွက်ဘေကန္တဘေဌာနတွေမှာအဓိကဖြည့်ရှင်ဖို့လိုနေသေးလဲဆိုတာတွေအပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီရီးကတိုက်ရိုက်လေလားအစီအစဉ်ကကြိုဆိုပါရစေ
။ VOA American အတန်းရဲ့တိုက်ရိုက်လေလားအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေလားအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အားကစားကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းမှာအားကစားအစီအစဉ်မှာတော့မေလ26ရက်နေ့ကကစားတဲ့မြန်မာလက်ရွေးစင်အတင်းနဲ့တရုတ်လက်ရွေးစင်အတင်းတို့ခြေစမ်းပွဲအပေါ်သုံးသက်ချက်မကြာခင်စတင်တော့မယ့်2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဘယ်အတင်းတွေရေးပန်းစားနေပြီးတော့ဘယ်အတင်းတွေကတော့ဖြန့်မြင်းတွေအဖြစ်ရှိနေသလဲဆိုတာတွေကိုအားကစားကလောင်ရှင်ကိုဝနကိုနဲ့ဆက်သွယ်မေးမြန်းပြီးကုကြကျော်သိန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကိုနောက်ကိုရေးပြီးမြန်မာအသင်းကဂျာမန်လိဂ်တဲ့အတွေ့အထိအန်ထွားရေးလက်ထက်မှာပထမဦးဆုံးကန်တဲ့ခြေလဲကွာအသင်းလဲကွာတဲ့တရုတ်အသင်းနဲ့ခြေစမ်းပွဲမှာဆိုတော့တကူးနဲ့ပဲရှုံးနေပေါ့လေရှုံးတော့ရှုံးနေဒါပေမဲ့ဂိုးပြတ်ရှုံးလိမ့်မယ်လို့ထင်ရတယ်တကူးနဲ့ပဲရှုံးနေဆိုတော့တစ်ဖက်အသင်းကကစားသမားတွေကိုအရင်ကအများကြီးထက်ကစားလို့လားဒါမှမဟုတ်မြန်မာအသင်းရဲ့အပြောင်းအလဲတွေကြော
ထဲလိမ့်မယ်ဗျသူတို့ကတရုတ်စာရေးနဲ့လည်းထုတ်ပြန်တာဒီဘောလုံးမျိုးချုပ်ကလည်းထုတ်ပြန်တာရှိတော့ဒီအတိအကျပြောတာနည်းနည်းတော့ခက်တယ်ဒါပေမဲ့ဝဲကြီးရတော့သူတို့လည်းလူငယ်တွေထဲကဒါပေမဲ့သူတို့ကလည်းဒီအာရှပြန်မှာတကားဝရှိရပေါ့နော်နိုင်ငံသားပေါ်လေးလည်းတကားဝရှိရဆိုအဲ့အတွက်ဒီစနေတဲ့ပုံမျိုးနဲ့ဟိုကစားသမားတော့အကုန်လုံးထုတ်ခေါ်လာမှာပါဘာလို့ဆိုတော့ဒီတို့မီဒီယာလေးဒ ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင့်ဒီကြောင ကျွန်တော်တို့ရလာမှာနောက်ပြီးကြားလာမဟုတ်ပဲဒီကစားဖို့ကိုကြည့်နေဆောင်ရတာတရုတ်ကဘလုံးမဲ့ဆန်မှုတာရပြီမဲ့မတရားတော့ပြန်ပြန်တိုက်စင်ရီခုရေးတချို့ရတယ်ပြည်သူရောရဲ့အလုံးစွန်လေဝေးရဖို့နီးရေဝန်ထမ်းတိုင်းမဲ့ဝေးရနေပဲတခါတည်းကြားလိုက်တဲ့အတွက်ကိုမရခဲ့ဘူးเนาะအဲ့တော့ချုံပြောမယ်ဆိုတော့ဒီဝေးရအနည်းငယ်တည်းပို့ထုတ်လိုက်ဖြစ်တယ်
ဒီကနေ့ကျွန်တော်တို့ကနီးပြတ်တေးရဲ့ပွဲဥထွက်ကောင်းသွားပြီးတော့နောက်ပိုင်းခြေနေလေးလာလာပြီးပူကောင်းလာဖို့ပဲကျွန်တော်မျှော်လင့်ရတာပေါ့နော်ဟုတ်ကဲ့ဒါဆိုရင်တော့နီးပြတ်တေးရဲ့ပွဲဥထွက်ကောင်းသွားပြီးတော့နောက်ပိုင်းခြေနေလေးလာလာပြီးပူကောင်းလာဖို့ပဲကျွန်တော်မျှော်လင့်ရတာပေါ့နော်ဟုတ်ကဲ့ဆရာဆိုတော့ကျွန်တော်တို့အခုသိမ့်မကြခင်မှာပဲဒီ14ရက်နေ့ဆိုရင် ရုရှားမှာကမ္ဘာဖလားဘောလုံးပွဲကစတော့မယ်ကမ္ဘာကလုံးကဘောလုံးပရိသတ်တွေစောင့်ဆိုင်းနေကြတဲ့ကမ္ဘာထိပ်တန်းဘောလုံးပြိုင်ပွဲကြီးလာတော့မှာပေါ့ဗျာဆိုတော့ကျွန်တော်တို့ဒီနှစ်ဝင်တဲ့ကမ္ဘာဖလားဝင်လာတဲ့အသင်အုပ်စု၈စုစုစုပေါင်း32တင်းကိုခြုံပြီးတော့ကြည့်ကြမယ်ဆိုရင်အာဂဇာသတင်းဌာနအသီးသီးအာဂဇာကလောင်ရှင်အသီးသီးကတော့အမျိုးမျိုးသုံးသပ်ကြတာတွေရှိပါတယ်ရေပန်းစားတဲ့အသင
ဒီပေါ်တူဂီလိုဆိုပြီးတော့ဆင်လိုက်တော့ဒီဂျပန်စာနယ်ကဒီဘူကင်းနေတာပေါ့နော်ဟုတ်ကဲ့ဂျပန်စာဆိုတရားတော့ဘရာဇီးကြောင့်ဘရာဇီးနဲ့ဂျာမနီအမတိုင်းမြင်ယူဟုတ်ကဲ့
ကျွန်တော်လိုက်ကြည့်တဲ့လောက်လဲပဲတချို့သတင်းဌာနတွေကတချို့အားကစားကလောင်ရှင်တွေကဂျာမနီဘရာဇီးပြင်သစ်စပိန်အလိုပြောကြတယ်အဥမာ ESPN.com ကဆိုရင်သူကဂျာမနီဘရာဇီးစပိန်ပြင်သစ်အာဂျင်တီးနာဆိုပြီးတော့ပြောတယ်ဒီနေရာမှာအာဂျင်တီးနာကိုထည့်ထားရတဲ့ဆိုပေမဲ့
တချို့ပြောတဲ့အထဲမှာလည်းပဲသူကအာဂျင်တီးနာကိုတကယ်တမ်းရေပန်းစားတဲ့အဆင့်နဲ့မဟုတ်ဘဲနဲ့တိတ်ကြီးရေပန်းမစားလာတဲ့ဘူဆိုးကိုလာလာအရင်မကောင်းလာတဲ့အသင်းနေနဲ့ထည့်ထားတာလည်းရှိတယ်နော်ဟုတ်ကဲ့ဗျဒါကတော့ကိုဒီအာဂျင်တီးနာပြီးခဲ့တဲ့2016ကမ္ဘာပလာမှာဒါဘောလုံးပွဲကြီးတက်ခဲ့တယ်ဒါပေမဲ့ပြိုင်ပွဲတွေဒီနိုင်ငံလေးရင်အသင်းတွေမှာဒါဟိုအောင်မြင်မှုအလားလာတော့နည် เสียแค่มาเราเอาเงินมัวมาชิดเราไว้ก่อนเนาะอ่ะเราช่วยดีบอลลูนจะเงินดูอะไรก็อาจจะดีนะเราไม่ซื้อยูดีใจบ้าลาเราดูเองเนาะก็เออเราชีวิตแบบเนาะอ่ะยังอยู่เพื่อไปดรอปชิมเลยอ่ะอาจจะดีนะเออเสียลูกเสียอุจิมาสั่งอะไรก็ได้สิครับเราอย่างนี้ก็ในยาดีกูน่าจะลองเดี๋ยวเราก็เออเราได้มาแล้วเราไม่ซื้อยูเสียก่อนเนาะเนาะอีกคนนู้นเลยเสียตัวเราดีกูเออ ตอนนี้เราตัวเราใหญ่แล้วแต่มาเลยที่อดัมมันนี่ดูดีกว่าเราเลยชีวิตมันกุ้งเลยมาจากเราที่จามีรู้สเปนรู้โอเชียนมัวตัวเราเลยอันนี้เด็กเนาะบาลีจารุบาลูลาเวชีตัวเราเลยจากที่อดัมก็เส้นเลยชีวิตตัวเราแต่เกิดเหตุสงครามปุ่นมาจามีรู้สเปนรู้กุ้งเลยเนี่ยเช่นตัวเราอีกเจ็ดตัวอยู่กว่านี้ตัวอย่างจากอาจจะดีนะโอ้ ဒီပန်းစားမှုမှာဟိုနောက်ရောက်နေလို့ကျွန်တော်တို့ထင်နေကြ။ဟုတ်ကဲ့။ဆိုတော့အဲ့ဒါအပြင်ကိုကျွန်တော်တို့အသင်းကြီးတွေတခြားအသင်းကြီးတွေပေါ့နော်။ဟိုတကယ်ရေပန်းစားနိုင်တဲ့မှာအဆင့်ဒုတိယအဆင့်အဆင့်တွေမှာမပါဘဲနဲ့အသင်းကြီးတွေထဲကနေပြီးတော့မထင်မှတ်ထားဘဲနဲ့ဟိုငုတ်ကောင်လို့သဘောမျိုးနဲ့ပေါ်လာနိုင်တဲ့အသင်းတွေကရောပါပြီးတွေ့ထားလေ။ဟုတ်ကဲ့ကြာ။ဒီငုတ်ကောင် ဒီကိုရေးရှားလို့ပါလေရှိရတာသူတို့ဒီမော်ဒရက်ကိုပါချစ်တော့မန်စီတစ်တော့နဲ့အင်အားတောင်းတဲ့နယ်ထဲမှာလည်းပါတယ်ပေါ်တော့နောက်ဒီအင်္ဂလန်ဝင်ချက်တွေကအင်္ဂလန်တို့ကဒီမှာဒီမှာတော့နာမည်ကြီးနေပေမဲ့တကယ်သူစင်းရရတော့ဒီအခုဒီကစားမှုမှာလည်းအဆင့်ခွန်မှာဝဲအင်္ဂလန်ကတတ်မှတ်ခံတာအဲ့တော့ပြောရတော့အင်္ဂလန်လည်းဒါချင်းချင်းအဆင့်မရှိရတာအဲ့တော့အင်္ဂလန်ကိုလည်းချင်းချင်းအဆင့်မ
တယ်ဗျ။
ဟုတ်ကဲ့ပေါ်တူဂီရော
ဟုတ်ဒီမြောက်ဟုတ်ကဲ့ပေါ်တူဂီရောသူကဟိုဒီအင်္ဂလန်ရဲ့နောက်မှာပေါ့နော်အင်္ဂလန်ရဲ့နောက်မှာသူကဒီဟို90ဒီပူဇော98ဆိုပြီးတော့တတ်မှတ်ထားကြတယ်အဲ့တော့ပေါ်တူဂီနဲ့အင်္ဂလန်ကတော့ဒါဖြစ်မြင့်စစ်မှာအားကောင်းဆုံးတင်းနေလို့ပြောလို့ရတယ်ကတခြားကျွန်တော်ခုနပြောခဲ့ကိုရီးရှားလို့ဆာဗီးယားလို့ဒီအာဖရိကထဲမှာဆိုစင်နီဂေါလို့ပေါ့နော်အဲ့ဒီအတင်းနေရာတော့ဒါဒီအလေလက်အတင်းနေပေါ့နော်ချမင်းအတင်းထဲမှာထည့်လိုက်ရပေမဲ့ဒါပေါ်တူဂီတို့အင်္ဂလန်တို့လောက်တော့အင်အားကောင်းတဲ့အဆင့်မှာတော့ရှိနေပြီ
ဟုတ်ကဲ့တရားပြင်တော့ကျွန်တော်တို့ကဘာဖလားကို32တင်းထဲမှာပါလာပေမဲ့လေလုံးဝလာလာမရှိတဲ့အတင်းနေလဲရှိမှာပေါ့လေဆော်ဒီအာရေဗျတို့ဟလာအဲကိုလံဘီယာတို့ဒါလေးလည်းရှိတယ်ပေါ့လေဆိုတော့ဒီတစ်ပတ်တော့ကျွန်တော်တို့အားလုံးပြိတက်ကိုမိတ်ဆက်အနေနဲ့ကဘာဖလားယာတီရောက်ပြီဆိုတဲ့ခါကျတော့အားလုံးခြုံပြီးတော့ကျွန်တော်တို့သုံးသပ်ပြီးတော့ဆွေးနွေးထားတာပါနောက်တစ်ပတ်လေးဆိုရင်တော့ကျွန်တော်တို့အုတ်စုတစုချင်းစီကိုကြည့်ပြီးတော့အုတ်စုအစ်စ်ပထမဒုတိယနဲ့တက်လာနိုင်တဲ့အစ်စ်တွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြတာပေါ့ကောနောက်ပြီးတော့
ဟုတ်ကဲ့ပ
ါအပတ်စဉ်အားကစားကဏ္ဍကိုထုတ်လင်းပေးလိုက်တာပါရှင်မနေ့ပြန်ကြာတာပင်းနဲ့မနေ့ပိုင်းထုတ်လင်းချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါလိုင်းဒိုမီတာ24 40နဲ့51တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမသိငိထိုက်ကပြောပြပေးပါအောင်ရုရှားဆိုရကိုဝေဖန်သူရုရှားသတင်းစာဆရာအဂရီဘချန်ကိုမတည်သေးဘူးလို့ယူကရိန်းလုံခြုံရေးဌာနအကြီးအကဲကပြောဆိုလိုက်ပါတယ်ရုရှားသတင်းစာဆရာအဂရီဘချန်ကိုယူကရိန်းနိုင်ငံမြို့တော်ကီယက်ကတူနေထန်ရအင်ကန်တွဲမှာတနက်သမားလက်ချက်နဲ့တည်ဆုံးခဲ့ကြောင်းမနေ့တုန်းကပဲယူကရိန်းအန္တပိုင်းတို့ကကြေညာခဲ့တာပါ။ဘတ်ချန်ကိုကိုတတ်ဖို့ရုရှားလုံခြုံရေးဌာနကညွှန်ကြားခဲ့တာလို့လဲယူကရိန်းလုံခြုံရေးဌာနရဲ့အကြီးအကဲကဒီကနေ့မေလ30ရက်နေ့မှာသတင်းထောက်တွေကိုပြောပါတယ်။ဘတ်ချန်ကိုကိုတတ်ဖို့အစည်းအဝေးကိုဆောင်ရွက်သူအဖြစ်တန်ပြန်ရှိထားသူကယူကရိန်းနိုင်ငံသားဖြစ်ပြီးအထူးစစ်စင်ရေးအတွင်သူ့ကိုဖမ်းဆီးထားတဲ့အကြောင်းလဲယူကရိန်းလုံခြုံရေးဌာနအကြီးအကဲကပြောဆိုပါတယ်။အထူးစစ်စင်ရေးနဲ့ဘတ်ချန်ကိုကိုတတ်ဖြတ်ဖို့ကြံစည်မှုကိုတားဆီးနိုင်ခဲ့တယ်လို့လဲပြောဆိုထားပါတယ်။တရုတ်ကွန်ပစ္စည်းတွေအပေါ်အခွန်အကြီးအကျယ်တိုးမြှင့်ကောက်ခံမဲ့အစီအစဉ်အတိုင်းအမေရိကန်ဘက်ကဆက်လုပ်မယ်ဆိုရင်တရုတ်ဘက်ကလည်းတံပြန်မယ်လို့ပြောဆိုလိုက်ပါတယ်။ထူးခြားတဲ့ထုတ်လုပ်မှုဤပညာသုံးထားတဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိတရုတ်ကွန်ပစ္စည်းအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံဖို့စီစဉ်ထားတဲ့အကြောင်းမနေ့အင်္ဂါနေ့တုန်းကအမေရိကန်အစိုးရကြေညာချက်မှဖော်ပြပါတယ်။ဤပညာလွှဲပြောင်းမှုညာနာပစ္စည်းမိုဘိုင်းခွင့်နဲ့တီထွင်မှုတို့အပေါ်လေးစားမှုနဲ့အတူတရုတ်ရဲ့လုပ်ပုံကိုင်းမှုအပေါ်တုံ့ပြန်တဲ့အနေနဲ့အခုလိုအခွန်တိုးကောက်ဖို့ရည်ရွယ်တာလို့ကြေညာချက်မှဖော်ပြပါတယ်။အီဂျစ်တို့ဂျာဝင်ဆောင်ရွက်ပေးမှုအရာအစ္စရေးနဲ့အပြစ်ခံရဆဲရေးသဘောတူညီမှုရပြီလို့ပါလက်စတိုင်းအရာရှိတွေကပြောဆိုလိုက်တာနဲ့အတူဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အစ္စရေးနဲ့ဂါဇာနယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုတွေလျော့နည်းသွားပါတယ်ရှင်။တရင်အချင်းချက်ကိုမှတင်ရင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American အတန်ရဲ့ဂျာရာဘင်းနေ့မနေ့ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 11.3 လိုင်းဒိုမီတာ32 kHz 93.5 နဲ့လိုင်းဒိုမီတာ40 kHz 930တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနာလောပါ။
This program has come to you from the Voice of America, Washington.